Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဖေဖော်ဝါရီလ18ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့52တို့ကနေထည့်ရနိုင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မစုမွန်ကအစီအစဉ်မှုဖြစ်တာဝယ်ယူတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။သောရရှင်နေနာဆင်ရမယ်။ဒီနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကတော့အာဆီယံနိုင်ငံသားရေးဝင်ကြီးများအစည်းအဝေးအပြီးအာဆီယံနိုင်ငံတွေကြားကွဲလွဲချက်တွေရှိပေမဲ့အကောင်းဆုံးဖြေရှင်းမှုကြိုးပမ်းနေတဲ့အကြောင်းကမ္ဘောဒီးယားနိုင်ငံသားရေးဝင်ကြီးကဒီကနေ့ပြောဆိုလိုက်တာ။နောက်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမြန်မာခီးစဉ်ကိုတွားနိုင်မှုစ조사နေတာဒီခီးစဉ်အတွင်းမှာပဲ NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရအပါအဝင်ဒီအဖွဲ့စည်းပေါင်းစုံနဲ့တွေ့ဆုံမှုမလေးရှားနိုင်ငံသားဝင်ကြီးကတိုက်တွန်းလိုက်တာစတဲ့ဒီလိုထိတ်တန့်ရောက်သတင်းနေတဲ့အတူနောက်ဆုံးရသတင်းပေးပို့ချက်ထဲမှာတော့ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့ထဲမှာတော့စစ်တပ်ကတင်ကားတွေနဲ့ပါလိုက်ပြီးပစ်ခတ်နေလို့နေရာနှံပြားမှာတိုက်ပွဲတွေကပြင်းထန်နေပါတယ်။ဒီကနေ့ညနေပိုင်းမှာတော့လေကြောင်းကနေပါတိုက်ခိုက်မှုတွေရှိလာနေတယ်လို့သိရပါတယ်
။လေရင်ကတော့ဒီစွန်းနာ6နိုင်ကြီးစစ်သားတို့ရဲ့ချိန်မှာစပြီးမှကျရလေရင်နဲ့စီးမြင်လာတယ်နော်တိုက်လေရင်စီးမြင်လာတယ်။မိုးပြဲမြို့ပေါ်မှာလည်းကျွန်တော်တို့မြို့နယ်ကောင်တော့မဟုတ်ပေမဲ့ရက်ကွက်ထဲမှာကျင်းနေတာဟုတ်
မိုးပြဲမျိုးကတူပြောပြပေးသွားတာပါဒီသတင်းနောက်ပိုင်းမှာပြည်စုံနားဆင်ရပါမယ်စကိုင်းတိုင်းရင်းမပင်ခရိုင်လက်လုံကျေးရွာဘက်မှာလဲစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တို့ကြားမှာတိုက်ပွဲပြင်းထန်နေပါတယ်ကရင်ပြည်နယ်ဖားပုံဘက်မှာလဲဒီလိုတိုက်ပွဲတွေပြင်းထန်နေလို့ဒေသခံပြည်သူတွေသွားလာရေးခက်ခဲနေပါတယ်ကိုကန့်ခေါင်းဆောင်ဖုန်ကြားရှင်ကွယ်လွန်သွားပေမဲ့ကိုကန့်တပ်ရဲ့မူဝါဒကတော့အပြောင်းလဲရှိမှာမဟုတ်ဘူးဆိုပြီးပြောဆိုလိုက်တဲ့အကြောင်းနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုဝင်းမင်းတို့ပြောပြပေးကြပါလိမ့်မယ်ရှင်
အာဆီယံနိုင်ငံတွေအကြားကွဲလွဲချက်နဲ့သဘောထားမတူညီတာတွေရှိပေမဲ့အကောင်းဆုံးဖြေရှင်းနိုင်မှုကြိုးပမ်းနေတဲ့အကြောင်းမြန်မာနိုင်ငံပါဝင်ခြင်းမရှိတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးအပြီးကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးကပြောပါတယ
် No doubt we might have different views occasionally on some issue
တချို့ကိစ္စတွေမှာအခါအားလျော်စွာသဘောထားကွဲလွဲမှုတွေရှိမယ်ဆိုတာတန်တရားမရှိပါဘူးဘယ်မိသားစုမှမဆိုဒါမျိုးရှိတာပါပဲစင်မကောင်းအဖြစ်ဆုံးကတော့ကျွန်တော်တို့အတိုင်ဝန်ရင်ဆိုင်နေရတဲ့စင်ခေါ်မှုတွေကိုဖြေရှင်းဖို့လက်ရှိအခြေအနေမှာဝန်ကြီး10ဦးစလုံးအတူတကွထိုင်ပြီးလက်ချင်းတွဲအစည်းအဝေးကျင်းပနိုင်တဲ့အခြေအနေမရှိတာပါပဲလို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပရတ်စခွန်းကပြောပါတယ်။ဒါပေမဲ့လည်းအာဆီယံဟာခိုင်မာတဲ့မိသားစုတစ်ခုဖြစ်ပြီးအခက်အခဲတွေကိုအကောင်းဆုံးဖြေရှင်းသွားမယ်လို့သူကပြောပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတည်တာတဲ့တိုးတက်ပြောင်းလဲမှုတွေဖြစ်မလာသေးသမျှကာလပတ်လုံးနိုင်ငံရေးအရာကိုစားပြုတဲ့ကိုယ်စားလှယ်ကိုမဖိတ်ဖို့အာဆီယံအဖွဲ့ဝင်နိုင်ငံတချို့ရဲ့တင်ပြမှုအရအင်ရှင်ကမ္ဘောဒီးယားနိုင်ငံကမြန်မာနိုင်ငံသားရေးဝန်ကြီးကိုမဖိတ်ဖို့ဆုံးဖြတ်ခဲ့ပြီးဒီဆုံးဖြတ်ချက်အပေါ်စစ်ကောင်စီဘက်ကဝေဖန်ပြောဆိုပြီးတဲ့နောက်ဝန်ကြီးအဆင့်အစည်းအဝေးကိုတက်ရောက်ဖို့ဘယ်သူမှလွတ်မှာမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်ဗီယက်နမ်နိုင်ငံရဲ့ဝန်ကြီးကအစည်းအဝေးတက်ဖို့ဖနမ်ပင်မြို့ကိုရောက်လာပြီးမှကိုဗစ် -19 ရောဂါကူးစက်နေတဲ့အတွက်ဟိုတယ်ကနေပဲအွန်လိုင်းကတစ်ဆင့်ပါဝင်ဆွေးနွေးခဲ့ပါတယ်။ထိုင်းနဲ့ဘရူနိုင်းနိုင်ငံရဲ့ဝန်ကြီးတွေလည်းအွန်လိုင်းကနေပဲပါဝင်တက်ရောက်ခဲ့ကြပါတယ်ခင်ဗျာ။မြန်မာနိုင်ငံကိုချစ်လာအတွင်းသွားခွင့်ရဖို့နဲ့ NUG ကြားကာလမျိုးသားညီညွတ်ရေးအစိုးရနဲ့ပါတည်ဆုံခွင့်ရဖို့အတွက်စစ်ကောင်စီရဲ့ခွင့်ပြုချက်ရဖို့စောင့်နေတယ်လို့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပရတ်စခွန်းကဒီကနေ့ဖနမ်ပင်မြို့မှာပြောကြားလိုက်ပါတယ
်။ We have not yet made any contact.with the NUG
စကောင်စီက NUG နဲ့တိုက်ရိုက်စကားမပြောဘူးဆိုရင်လည်းအာဆီယံအထူးကိုယ်စားလှယ်အနေနဲ့သူတို့နှစ်ဖက်ကြားမှာပေါင်ကူတရအဖြစ်ဂျာဝင်ဆောင်ရွက်ပေးခွင့်ပြုဖို့လိုပါတယ်ဒါပေမဲ့အဲ့ဒီလိုဂျာဝင်ဆောင်ရွက်တဲ့အတွက်စစ်ကောင်စီနဲ့အာဆီယံအထူးကိုယ်စားလှယ်ကြားမှာသဘောထားကွဲပြားမှုရှိမသွားဖို့လည်းလိုအပ်ပါတယ်လို့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့စီဝေပွဲအပြီးမှာဝန်ကြီးပရတ်စခွန်းကဖနောင့်ပြည်မြို့မှာကျင်းပတဲ့သတင်းသာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်စစ်ကောင်စီဘက်က NUG ကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့အတွက်သူတို့ဘက်ကအခုချိန်ထိ NUG နဲ့ထိတွေ့ဆက်ဆံခြင်းမရှိသေးဘူးလို့လည်းသူကဆက်ပြောပါတယ်။ဒါကြောင့်လဲကိုနဲ့တွေ့ဆုံတဲ့အဖွဲ့ကကိုတွေ့ကျင်တဲ့တခြားအဖွဲ့တစ်ခုကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားချိန်မှာနှစ်ဖွဲ့စလုံးကိုတွေ့နိုင်မှုဟာခက်ခဲကြောင်းဝန်ကြီးပရတ်စခွန်းကပြောပါတယ်။ မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အဖြစ်တာဝန်ယူခဲ့သူအနေနဲ့မြန်မာနိုင်ငံကိုတွားခွင့်မရတာဟာအာဆီယံဖွဲ့ဝင်နိုင်ငံတချို့ကထိမ့်သိမ်းခံထားရတဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ရရေးအပါအဝင်ကြိုတင်ကန့်သတ်ချက်တွေထားရှိခဲ့တဲ့အတွက်ဖြစ်တယ်လို့လည်းဝန်ကြီးပရဆခွန်းကပြောပါတယ်။အာဆီယံကိုယ်စားလှယ်အနေနဲ့မြန်မာအရေးကိုကင်တွယ်ဆောင်ရွက်တဲ့နေရာမှာအဲ့ဒီလိုရှေမတိုးနမဆိုးဖြစ်နေတဲ့အတွက်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကချေကပ်ပုံပြောင်းလဲလှုပ်ဆောင်ဖို့စဉ်းစားခဲ့ခြင်းဖြစ်ကြောင်းလည်းဝန်ကြီးပရဆခွန်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ခင်ဗျာ။မြန်မာနိုင်ငံကိုရှေ့လအတွင်းတွားရောက်ဖို့စီစဉ်နေတဲ့အာဆီယံအထူးကိုယ်စားလှယ်အနေနဲ့ UNGJ ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကကိုယ်စားလှယ်တွေနဲ့ပါတွေ့ဆုံဖို့မလေးရှားနိုင်ငံသားဝန်ကြီးကဒီကနေ့တိုက်တွန်းလိုက်ပါတယ်။ရှီလာတွင်မြန်မာနိုင်ငံကိုသွားဖို့စီစဉ်နေတဲ့အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသား၏ဝန်ကြီးပရဆခွန်အနေနဲ့သူခီးစဉ်တွင်တွေ့ဆုံတဲ့သူတွေရဲ့စီးရင်ကိုဖနွမ်ပင်မြို့မှာနေရာကျကျင်းပတဲ့အာဆီယံနိုင်ငံသား၏ဝန်ကြီးတွေရဲ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့မလေးရှားနိုင်ငံသား၏ဝန်ကြီးဆိုက်ဖူဒင်အဗ်ဒူလာကသူ့ရဲ့ Facebook လူမှုကွန်ရက်ဆမ်မေတာမှာရေးသားဖော်ပြထားတာပါ။အာဆီယံအထူးကိုယ်စားလှယ်အနေနဲ့NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရွေးကောက်ခံကိုယ်စားလှယ်တွေနိုင်ငံရေးပါတီတွေနိုင်ငံကိုယ်စားပြုအစုအဖွဲ့တွေအရက်ဖက်အဖွဲ့အစည်းတွေအကြမ်းမဖက်အာဏာဖီဆန်တဲ့အဖွဲ့တွေနဲ့လက်နက်ကိုင်အဖွဲ့တွေအားလုံးကိုတွဲဆုံတဲ့နယ်လို့သူ့အနေနဲ့ယူဆကြောင်းဝန်ကြီးဆိုက်ဖူဒင်အဗ်ဒူလာကသူ့ရဲ့ Facebook လူမှုကွန်ရက်မှာရေးသားထားပါတယ်။မလေးရှားအနေနဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ချက်ကိုအပြည့်အဝထောက်ခံကြောင်းလည်းဝန်ကြီးဆိုက်ဖူဒင်အဗ်ဒူလာကထပ်လောင်းပြောကြားထားပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလအစောပိုင်းတုန်းကတွားရောက်ခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့မြန်မာနိုင်ငံခီးစဉ်အပေါ်အာဆီယံအဖွဲ့ဝင်တွေအကြားမတူတဲ့သဘောထားအမြင်တွေနဲ့ဆိုးရိမ်မှုတွေရှိနေကြကြောင်းမလေးရှားနိုင်ငံသားရဲ့ဝန်ကြီးကဝေဖန်ပြောဆိုခဲ့မှုပါတယ်။ဝန်ကြီးချုပ်ဟွန်ဆန်အနေနဲ့ကမ္ဘောဒီးယားနိုင်ငံရဲ့အကြီးအကဲအဖြစ်တွားရောက်ခွင့်ရှိတာမှမင်းမဲ့ကမ္ဘောဒီးယားနိုင်ငံဟာအာဆီယံအသင်းရဲ့အလဲကျဥက္ကဋ္ဌဖြစ်လာတာကြောင့်ခီးစဉ်နဲ့ပတ်သက်လို့ကြံအဖွဲ့ဝင်နိုင်ငံတွေနဲ့အရင်တိုင်ပင်သင်ကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူလိုက်ပြီးအကြမ်းဖက်မှုတွေကျူးလွန်ခဲ့တာနဲ့ဒီမိုကရေစီစိတ်သုံးအောင်လှုပ်ဆောင်ခဲ့မှုတွေကြောင့်နိုင်ငံပေါင်း15နိုင်ငံပါကမ္ဘာအကြီးဆုံးကုန်သွယ်ရေးသဘောတူညီချက်မှာပါဝင်တဲ့မြန်မာနိုင်ငံနဲ့ကုန်သွယ်မှုတွေလှုပ်ဆောင်မှာမဟုတ်ဘူးလို့နယူးဇီလန်နိုင်ငံကဒီကနေ့ပြောကြားလိုက်ပါတယ်။တရုတ်နိုင်ငံပါပါဝင်တဲ့ဒေတာရင်းဘက်ဆောင်စီးပွားရေးပူးပေါင်းဆောင်ရွက်ရေးRCP လို့ခေါ်တဲ့လွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက်မှာမြန်မာပါဝင်နေပေမဲ့အာဏာသိမ်းထားတဲ့စစ်တပ်ကိုဆန့်ကျင်တဲ့အတွက်မြန်မာနဲ့ကုန်သွယ်မှုပြုလုပ်မှာမဟုတ်ကြောင်းတခြားအဖွဲ့ဝင်နိုင်ငံတွေကိုနယူးဇီလန်ကအသိပေးအကြောင်းကြားထားတယ်လို့အာရှဒေသတန်တမာနှဦးပြောတာကိုကိုကပီ AP သတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးပြီးချင်းစစ်ဖက်နဲ့နိုင်ငံရေးအရအဆင့်မြင့်ထိတွေ့ဆက်ဆံမှုတွေရပ်ဆိုင်ပြီးရတအစိုးရကိုအာဏာချက်ချင်းပြန်လွှဲပေးဖို့နဲ့ဖမ်းဆီးထားတဲ့နိုင်ငံရေးခေါင်းဆောင်တွေကိုချက်ချင်းပြန်လွှဲပေးဖို့အစိုးဆုံးတောင်းဆိုခဲ့တဲ့အထက်မှာနယူးဇီလန်နိုင်ငံပါပါဝင်ပါတယ်။ဒါအပြင်မြန်မာစစ်ခေါင်းဆောင်တွေအပေါ်ခီးတွာလာခွင့်လည်းကန့်သတ်ခဲ့ပါတယ်။ RCEP ကုံတွေးသဘောတူညီချက်မှာနယူးဇီလန်ကပါဝင်ပေမဲ့မြန်မာနိုင်ငံအပေါ်ထားတဲ့သဘောထားဟာပြောင်းလဲသွားမှာမဟုတ်တဲ့အတွက်မြန်မာနဲ့ကုံတွယ်မှုလုပ်မှာမဟုတ်ဘူးလို့ AP သတင်းဌာနရဲ့မေးမြန်းချက်ကိုနယူးဇီလန်နိုင်ငံသားရေးနဲ့ကုံတွယ်ရေးဌာနပြောခွင့်ရကပြန်လည်ဖြေကြားခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံအတွင်းကအခြေအနေတွေအပေါ်နယူးဇီလန်အနေနဲ့အထူးစိုးရိမ်ပူပန်ကြောင်းစစ်တပ်အနေနဲ့အကြမ်းဖက်မှုတွေချက်ချင်းရပ်တန့်ပြီးဖမ်းဆီးထားသူတွေကိုပြန်လွတ်ပေးဖို့တောင်းဆိုကြောင်းနယူးဇီလန်နိုင်ငံသားရေးနဲ့ကုံတွယ်ရေးဌာနပြောခွင့်ရကပြောကြားခဲ့ပါတယ်ခင်ဗျာ။
အန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11683ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတင်းငွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ကျသာရင်းညာပိုင်း VOA American သံရဲ့ထိတ်တန့်ရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်။ယူကရိန်းကိုရုရှားဝန်တိုက်မှာစိုးရိမ်နေချိန်ရုရှားဘက်ကတော့တပ်တွေဆုတ်တာကအချိန်ယူရပါတယ်လို့ပြန်ပြောလိုက်ပါတယ်။ရုရှားတပ်တွေယူကရိန်းကဆုတ်တဲ့လက္ခဏာလုံးဝမတွေ့ရပဲအခုလိုဝန်တိုက်မှာကို American ပါဝင်အနောက်နိုင်ငံတွေဘက်ကပို့စိုးရိမ်လာချိန်မှာရုရှားဘက်ကတော့ယူကရိန်းနဲ့ဆက်စီးရေးလက်ကျင်ခံပြီးအခုလိုဒီနေ့ပြန်ပြောလိုက်တာပါ။ American ထိတ်တန့်ရရှိသူကတော့ရုရှားအနေနဲ့ယူကရိန်းနဲ့ဆက်ကတပ်ဖွဲ့တချို့ကိုသူတို့နောက်တန်းအခြေစိုက်စခန်းကိုပြန်ပို့နေတယ်လို့ပြောခဲ့ပေမဲ့တကယ်တမ်းကဒီနယ်စပ်မှာနောက်ထပ်စစ်တီရင်ရ9000ထိတောင်ထပ်တိုးထားတယ်လို့မနေ့ကထောက်ပြခဲ့ပါတယ်။ဒါအပြင်ဒီထိတ်တန့်အရာရှိကပဲရုရှားအနေနဲ့အမေရိကန်နဲ့မဟာမိတ်တွေဘက်ကကမ်းလှမ်းတယ်လို့တန်တမာရေးရာတွေ့ဆုံညှိနှိုင်းသွားဖို့ပြင်နေပါတယ်လို့မကြခင်ရက်တွေကပြောခဲ့ပေမဲ့ကြည်ကောင်းအပြောသက်သက်သာဖြစ်နေပြီး လက်တွေမှာစစ်ပြင်းနေတယ်လို့ဆွဆွဲလိုက်ပါတယ်။ရုရှားကတော့ယူကရိန်းကိုကျူးကျော်တိုက်ခတ်ဖို့အစီအစဉ်မရှိပါဘူးလို့ညင်းဆိုထားပြီးယူကရိန်းနဲ့တခြားဆိုဗီယက်နိုင်ငံဟောင်းလက်အောက်ခံနိုင်ငံတွေကိုမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO အဖွဲ့နဲ့ဝင်ခွင့်မပြုဖို့လို့လုံခြုံရေးကတိပြန်တောင်းဆိုထားပါတယ်။ဒါကိုအမေရိကန်နဲ့ NATO အဖွဲ့တို့ကညင်းဆန်ထားစေဖြစ်ပါလိမ့်မယ်။အာရှပစိဖိတ်ဒေသမှာလုံခြုံရေးတိုးမြင့်မှုပြည်ထောင်နိုင်ငံကပေါင်စတာလင်34တန်ခရီးပြုလိုက်ပြီးယူကရိန်းကိုဝင်မတိုက်ဖို့လဲရုရှားကိုသတိပေးလိုက်ပါတယ်။ဒီခရီးပြုလိုက်တဲ့ငွေပမာဏကဩစတြေးလျနဲ့သဘောတူချက်အပိုင်းတစ်ခုဖြစ်ပြီးနှစ်နိုင်ငံခေါင်းဆောင်တွေအနေနဲ့တရုတ်နိုင်ငံရှင်ချန်းဒေသနောက်ဆုံးပိုင်းကဝီဂါတွေပေါ်တရုတ်မူဝါဒနဲ့ပတ်သက်ပြီးစိုးရိမ်မှုတွေကိုအဓိကထောက်ပြခဲ့ကြပါတယ်။ဒီငွေကြေးတွေကိုအင်ဒိုပစိဖိတ်ဒေသတွင်စိုက်ဘာလုံခြုံမှုနိုင်ငံဆိုင်ရာချင်းချောက်မှုရေချောင်းခီးသွားလုံခြုံမှုတွေတိုးမြင့်ရမှာတိုးချဲ့သုံးပြသွားမယ်လို့ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်နဲ့ဩစတြေးလျဝန်ကြီးချုပ်စကော့တ်မော်ရီဆန်တို့ကပြောပါတယ်။ဒီနှစ်နိုင်ငံခေါင်းဆောင်တွေအနေနဲ့ထိုင်ဝမ်ရေလက်ချားတစ်ချောင်းငြိမ်းချမ်းတည်ငြိမ်ရေးဆွေးနွေးကြရမှာဒီတရုတ်ကိစ္စအပြင်ရုရှားအနေနဲ့ယူကရိန်းကိုဝင်မတိုက်ဖို့ကိုလည်းအလေးနဲ့ထည့်သတိပေးခဲ့ပါတယ်။ဗြိတိန်နဲ့ဩစတြေးလျဝန်ကြီးချုပ်တို့ရဲ့ပူးတွဲချင်ညာချက်တဲမှာယူကရိန်းရဲ့တင်းမာမှုတွေရှော့ချဖို့နဲ့တကယ်လို့ရုရှားအနေနဲ့နောက်ထပ်ကြီးကြပ်မှုတွေလုပ်လာရင်တော့မဟာပြွာရကြီးမားတဲ့မှားရမှုကြီးဖြစ်သွားလိမ့်မယ်လူသားချင်းစာနာမှုဆိုင်ရာကြီးကြီးမားမားပိဆက်ရလိမ့်မယ်လို့လည်းထောက်ပြလိုက်ပါတယ်ခင်ကိုဗစ်ဒဏ်ခံစီးပွားရေးပြည်နယ်လန်ထူရေး G20 စက်မှုအင်အားကြီးနိုင်ငံ20အင်ဒိုနီးရှားမှာတွေ့ဆုံနေချိန်မှာဖွံ့ဖြိုးဆဲနိုင်ငံကျွေးမီချက်တဲကိုကုလကသတိပေးလိုက်ပါတယ်ငွေကြေးဖောင်းပွားမှုဆိုးလာနိုင်တာနဲ့ဆင်းရဲတဲ့နိုင်ငံတွေမှာကိုဗစ်ကာလကျွေးမီပြဿနာပိုဆိုးလာနေချိန်မှာပဲစီဝိုင်းအင်အားကောင်းတဲ့ဒီ G20 နိုင်ငံဗန်ဒါယီဝန်ကြီးတွေနဲ့ဘူပန်ဥက္ကဋ္ဌတွေအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာဒီနေ့ကနေနှစ်ပြန်အထိတွေ့ဆုံဆွေးနွေးကြပါပြီ။ကူးစက်မြန်အိုမီကရန်မျိုးပဲကြောင့်အင်တာနက်အွန်လိုင်းတွေပါပူးတွဲကျင်းပတဲ့ဒီပွဲမတိုင်ခင်မှာကုလသမဂ္ဂကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာအထွေထွေညီလာခံအတွင်းမှုချုပ်ရိုဘတ်ကာဂျရန်စပန်ကကိုဗစ်မတိုင်ခင်တည်းကဒီကျွေးမီပြဿနာကြီးမားနေပြီးသားအခုပိုဆိုးလာတယ်လို့ VOA ကိုပြောလိုက်ပါတယ်။အခုလိုကျွေးမီပြဿနာကြောင့်ကျန်းမာရေးပညာရေးလိုနိုင်ငံတော်များများရဲ့အခြေခံလိုအပ်ချက်တွေဖြည့်ဆည်းပေးနိုင်တဲ့အခြေအနေပေါ်ထိခိုက်နေတယ်လို့လည်းကျွေးမီရှော့ပေးဖို့တောင်းဆိုလှရှားသူတွေကထောက်ပြနေကြပါတယ်။ကျွေးမီပုံများလာခဲ့ပြီးပြည်ပပုံကုန်နဲ့အကျွေးပြန်ဆက်ဖို့မလောက်တော့တာကြောင့်နိုင်ငံတော်များများမှာအခြေအနေစိုးရိမ်စရာကောင်းလာတယ်လို့လည်းကုလရာရှိဂျရင်စပန်ကဆက်ပြောပါတယ်ခင်ဗျာ။ဘေကျင်းဆောင်ရည်အိုလံပစ်အားကစားပြိုင်ပွဲမှာဟော်ကီနဲ့နှင်းလျှောစီးပွဲတွေစိတ်ဝင်စားမှုရနေပါတယ်။အမျိုးသမီးဟော်ကီပိုလူပွဲမှာကနေဒါကအရင်ချန်ပီယံအမေရိကန်ကို3-2နဲ့ဒီနေ့အနိုင်ရပြီးရွှေတဆိပ်စခူးသွားပါတယ်။အမျိုးသားဟော်ကီကစားပွဲမှာတော့စလိုဗက်ကီးယားအသင်းကအမေရိကန်အသင်းကို3-2နဲ့မနေ့ကနိုင်သွားပြီးအမေရိကန်အသင်းရှုံးထွက်သွားရပါပြီ။ကနေဒါအသင်းအနေနဲ့လည်းဆွီဒင်အသင်းကို2-6မရှိနဲ့ရှုံးကထွက်သွားခဲ့ရပါတယ်။အခုလိုအမျိုးသားဟော်ကီအကျိုးဘောလုံးပွဲတွေမှာအမေရိကန်နဲ့ကနေဒါအသင်းတို့မပါတာက2006ကတည်းကဆိုရင်ဒါပထမဆုံးဖြစ်ပါတယ်။အခုအကျိုးဘောလုံးပွဲကိုရုရှားနဲ့ဖင်လန်အသင်းတို့တက်သွားကြပါပြီ။တစ်ချိန်တည်းမှာအိုလံပစ်ပွဲတဲ့တားမစ်ဆေးသုံးဆွဲမှုတွေစစ်ဆေးတွေ့ရှိနေပြီးယူကရိန်းကနိုင်ငံဖြတ်ကျော်နှင်းလျှောစီးအားကစားမယ်ဗယ်နက်တီယာကမင်စကာဟာစတီရိုက်နဲ့တခြားတားမစ်ဆေးသုံးတာကြောင့်ပြိုင်ပွဲသုံးခုပြိုင်ပြီးပေမဲ့ဆက်ပြိုင်ခွင့်မရတော့ပါဘူး။ရုရှားအလှစကိတ်စီးအားကစားမယ်အသက်15နှစ်အရွယ်ကမီလာဗယ်လီဗာကတော့အိုလံပစ်ပြိုင်ပွဲမတိုင်ခင်ဆေးစစ်ချက်မှာတားမစ်ဆေးသုံးဆွဲမှုတွေ့ခဲ့တဲ့ကိစ္စနဲ့အငြင်းပွားမှုတွေဆက်ဖြစ်နေပါတယ်ခင်ဗျာ။
ဖေဖော်ဝါရီ18ရက်နေ့ကြာသပတေးနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တော်ရရှင်များရှင်။ဒီကနေ့အာဆီယံအစည်းအဝေးမှာပြောဆိုခဲ့တာတွေအစည်းအဝေးအပြင်မှာဒီသတင်းစာရှင်းလင်းပွဲမှာအာဆီယံအထူးကိုယ်စားလှယ်ကပြောဆိုခဲ့တာတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံစစ်ကောင်စီဘက်ကတော့အခုချိန်ထိတစုံတရာထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူးရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့မှာတိုက်ပွဲတွေဖြစ်နေပြီးတော့မြို့ကံပြည်သူ600လောက်မြို့ထဲမှာပိတ်မိနေပါတယ်ဗုဒ္ဓဘူးနေ့ကနေစပြီးတော့ဒီကနေ့အထိနှစ်ရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်နေတာပါစစ်ကောင်စီဘက်ကဒီကနေ့မှာတင်ကားတွေနဲ့တုံးပြီးပစ်ခတ်နေတဲ့အပြင်စစ်လေရင်တွေလည်းလှည့်ပြန်နေတယ်လို့ဒေသခံတွေကပြောပါတယ်လက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်တာကြောင့်မနေ့တုန်းကလည်းအမျိုးသမီးတဦးဒဏ်ရာရပြီးတော့နေအိမ်တချို့မီးလောင်ခဲ့ပါတယ်ရန်ကုန်ကလာတဲ့မိုးပြဲတိုက်ပွဲသတင်းနောက်ဆုံးအခြေအနေအလိမ်မာပြောပြပေးပါရှင်
ရှမ်းပြည်နယ်မိုးပြဲမြို့မှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေဒီနေ့ဖေဖော်ဝါရီလ18ရက်နေ့မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ညနေဆောင်ချိန်မှာစစ်တပ်က၄ကြောင်းတိုက်ခတ်မှုတွေကိုလှုပ်လာတယ်လို့မိုးပြဲမြို့ကံတအူကပြောပါတယ်
။ရဲစပ်ပြောရင်မနေ့၄နိုင်ရက်နေ့စတာဗျာ။နောက် 哦，边谈起啦，现在国内啥子嘛，边谈那边啊，等你讲咯，边谈啦哦。另一个咯，就是那超难以实施土的些嘛，啥子嘛这啊，另一个是越南的咯，带领的越南的。目前就宝马的就不一样嘛，我那地目前一国的嘛，你跟那都没有来讲，那么后面一国的嘛，建立了后。
今年闽南超难以老这个再不会啥片的味，实在不看真搞的吧，东边咯别个开的路，老没有跟这个飞一个标牌的。
闽南的超难以这个西南是都变难的。要拿那个钱来用，上那哪去？估计不比得有什么？再不了，再不呗，嘛那那鸡的哦，你还别看了，那那鸡个都都累牙了，下来嘞，这东西怕别的吐的，那那鸡有养猪没吸引来，都啊就吐别就进来了，就是电杆那不，那电杆那拉皮了，别把嘞。
新加坡巴的四英啊苗苗呢，四港市这对 February 拉三阿爷嘛，目标苗个要拉比苗尼啊，这种苗苗嘛，得水查的路地大坑里个标牌的 February 拉四朝爷不得不尼马罗，地大坑地都搞过一批人呢，大伯瑞啥皮开了吧？大伯瑞讲，苗坑这种苗苗白露呀，特别开在边边，朝爷老苗人嘛，背面的咋办的？我尼个罗四只不个。别看这冷冷清清家路，阿苗子们都听伢伢开的路，你应得出来别死开话嘞。
我那伢家罗米浪多啊，那应该是话嘞，是咪啊？哦，都是古龙叠加嘞，是啦。阿老哦，大嘞大啦，地路没业务嘞。但是么每个人都要提开武器嘞，哎，来电视幕啊，大部伢他咯死吧嘞。啊，可啊，第一关嘛，个三个人在讲，伢个人啊出地工作嘞。如果我呀，他呀老老讲嘛个，把这背面的路哩，哎，背面的道嘛，再不个，哦，那边听你的卡，王宝出来，哦，没出业务哦。
目标牛马在北平的尼亚瑞这边拉尼拉章，是被陆昂登上尼扎亚杜瑞，脑袋出皮皮，尼亚瑞表尼扎亚瑞路，是被周卡德瑞个古尼贝尼杜迪奥个表白嘞。
这边在朝的现在，他们现在了雷场文件老去直播呢，那去比拉的路啊，不他妈五个目标，去了目标牛一片嘛，在国内浪费的尼亚嘛，哎呦嘛，这个哪里下的不？这些叫啥泡尼下的不？咱们在国外的这些牛品起来了，这个来十一月呢，哎，变成多少了不？尼亚跌了了不？的没有了，你把老了去你过了，的没有呀？的去开了去了不？老跑开了去点，老开了去点了不？
四港市这边呢，地主家规也会为在北瑞新年来了呢，伢地大看地主瑞也隆重也年也啥也，再买也不比周卡对你在那批发的些。
相比呢，张买目标牛马肉，这个呢年里买，李长阿爸四里呢呢，别看在开开的闹手钱呢，立马就别给他批发的些，是比如玉米饼买个钱呢，我点别别怎么的，是个人玉米饼开呀，玉米饼牛呢，来六几元尼马肉，李大看比都高贵，这块的呢，是讲是这都家批发的代表叫，徐阿达东亚老白路亚古特别你家亚巴的。费瓦伊拉十朝人的布德普尼个大伯的马嘞，实在不个也很人嘛，都没带开开的对，阿库鲁特别你家亚了吧？也没变不个，而且你阳光阿拉的天，过着脚等脚不比吧先。
十个人提到起，也没变看，也没变苗呢，他们老婆为了来老节约你嘛。费瓦伊拉十朝人的个，提到看高维达普人的施工速度大伯批开了吧？这个你罗大伯没识别没？是一点嘛你的，你他是一路，也没变提到看高维达普大王速度多个，比如一个标牌嘞。
如果第一海鲜包，那海鲜都比较比拉皮皮多了包的。哎嘛，海鲜包啊，你比较包你接的，那都苦啊！第二那第二那个里呢，别看大的细了包的。哎，如果也别看木匠，像那都的开眼路旁边的破的家，的替代加工那里没师傅，阿维太阳结果的那个细包。那些没大家了，年年的工人有了没好苦包呢？你如果不讲你比较对路项目的细的做路线，不如。其他看库管搞搞一个破例个嘞，这边嘞一看嘞，把你古罗马大王系列对，你们话不喏，第七里下是一点嘛，你的七里路上古罗标路样了不？
施工是不搞着，新北边不搞，大部分七里呢不得路，从地下土边那么细的吧？新北边那点嘛，实在是交通队多了路上的吧嘞？那你个李朝安的吧，打开大脚，来路计划的保养了，别路也过特别点少尼亚的路，来路计划的都五个标吧嘞？
你们的马路路也都拿老去的，可能不比的。
ဟိုကလူရကြည့်ရပါဗျာဟိုကလူနဲ့မျိုးနဲ့ဝေးရပါဒီဘက်မှာတော့ဒီနေ့ကတော့ဘလူထိုးတယ်မကြောက်စင်အားတွေဖြစ်တယ်ဆိုလို့ရောမျိုးရပြီဒီကတော့အကုန်လုံးကြည့်နေရတယ်အိမ်မှာမကတ်နိုင်ဘူးလေအားလုံးကိုကြည့်နေရတယ်ဒီမှာလှုပ်နေတယ်ပုံပြစ်ထားခဲ့ရရှင်မပင်ခဲနေမှာပါလေကဏီပလဲရှင်မပင်မျိုးနယ်တွေကိုစစ်ကောင်စီကမကြာခဏဆိုသလိုနေမြေရှင်းလင်းတဲ့စစ်ဆင်ရေးတွေလုပ်နေပြီးဒေသခံက ပြည်သူကားကိုရဲတပ်တွေဒီနေ့ဖေဖော်ဝါရီလ16ရက်နေ့မှာစစ်ကောင်စီကလေကြောင်းကနေပြစ်ခတ်တိုက်ခိုက်တာတွေလည်းရှိနေတာပါပလဲမြို့နယ်ထဲမှာဆိုရင်လေစစ်ကောင်စီရဲ့နေမြေရှင်နေမှုအတွင်းနေအိမ်တွေမီးလောင်ကျွမ်းခဲ့တဲ့အတွက်ရာနဲ့ချီတဲ့နေအိမ်တွေမီးလောင်ဆုံးရှုံးပြီးထောင်နဲ့ချီတဲ့ဒေသခံတွေအိုးမဲ့အိမ်မဲ့ဖြစ်နေပါတယ်ခင်ဗျာ
စကိုင်းတိုင်းရင်းမြစ်ပြင်ဘက်ကအခြေအနေကိုကြော်ကြော်သိမ်းပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်ပြည်နယ်ဖားပုံဘက်ကစီးရဲချင်းနေတဲ့တွင်ကိုတင်ပြပေးကြပါမယ်စစ်ကောင်စီတပ်နဲ့ KNU ကရင်အမျိုးသားအစည်းအရုံးတပ်မဟာ၅တို့ကြားမှာစီးရဲကတင်းမာနေတဲ့အတွက်ဖားပုံခရိုင်ဘက်မှာတော့ဒေသခံပြည်သူတွေတွာလာရေးအခက်တွေ့နေကြပါတယ်အထူးသဖြင့်ဖားပုံကမမောင်းလမ်းမကြီးပေါ်မှာ KNU ဘက်ကနေတွာလာခွင့်ပိတ်ပင်ထားလို့တောလန်းတွေကနေတွာလာနေရတယ်လို့ဒေသခံတွေကပြောပါတယ်
KNU တပ်မဟာငါထိန်းချုပ်ထားတဲ့ဖာပုံခရိုင်အတွင်းတိုက်ပွဲတွေရှိနေတာကြောင့်ဒေသခံတွေတွာလာရေးခက်ခဲနေကြပါတယ်ဖာပုံကနေကမမောင်းကိုဆက်သွယ်ထားတဲ့လမ်းမှာဆိုရင်လမ်းတွေတံတားတွေကိုစစ်တပ်ထောက်ပံ့၍မပို့နိုင်အောင် KNU ဘက်ကဖြတ်ထားတဲ့အတွက်ဒေသခံတွေပါဒုက္ခရောက်နေတယ်လို့ကမမောင်းဒေသခံတူကပြောပါတယ်ဖာပုံနဲ့ကမမောင်းဒါအတင်ပြေးနေကြတာကားရ
အဲ့မှာတက်ပေါ်ရဖြစ်ကြတာပေါ့လမ်းမသားတော့သွားလာလို့မရဘူးဒီနှစ်ပါးကြောက်လို့ဖာပုံနဲ့ကတော့လမ်းပြတာပေါ့တကားတချောင်းဖြစ်လာတယ်အခုလို့သွားလာရေးအတွက်လမ်းတွေပြတ်တောက်နေလို့လူပမာတွေကအစတော်လန်းခီးကနေသွားလာနေရပါတယ်သွားလာရေးရတော့လမ်းမသားပါတော့သွားလာလို့မရဘူးဆက်လမ်းပဲသွားလာနေရတာပေါ့အခုလုံးလုံးပဲရတော့တော်လမ်းပဲသွားတော့ချင်းသွားမှာပဲလမ်းမရှိတဲ့သူတွေကတော့အဲ့တန်းနဲ့ကြိုးစားပြီးတော့
ှငါကသတိပေးချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်ဝန်ထမ်းပေါင်း100ကျော်လောက်ဖာပုန်ကနေထွက်ခွာသွားခဲ့ပါတယ်။ဒါပေမဲ့ဆယ်ရက်နောက်ပိုင်းပြန်ကျင်တဲ့အစိုးရဝန်ထမ်းတွေမှလည်းလုံခြုံရေးနဲ့လမ်းပန်းဆက်သွယ်ရေးတွေကြောင့်အခက်တွေ့နေရတယ်လို့ဖာပုန်မြို့ကန်ဝန်ထမ်းတို့ကပြောပါတယ်
။ဖာပုန်ကတော့ဟိုကေရွာစာထုတ်တော့အချို့လူတွေကကြောက်တော့ကြာပြေးလာကြတယ်။ကြာပြေးလာတော့အရင်ကျွန်တော်တို့ဆိုရင်တွားရင်ဖာပုန် direct ကကားလမ်းရှိတယ်လေ။အဲဒီကနသွားခွင့်လည်းမပြူသွားလို့လည်းမရတော့ဘူးအဲဒီကမောင်းပေါင်းပဲဟိုဘက်ကျော်ရင်သွားလို့မကောင်းတော့ဘူးလေလမ်းတွေကမိုင်းတွေထောင်ထားတယ်တရားတွေလည်းဖြစ်ထားတယ်ဆိုတော့လေ CNU ကနေပြီးတော့ဟိုခွင့်မပေးရဆိုတော့ဒီလိုသူကချားလမ်းနဲ့ပဲပြန်ခိုင်းတယ
်ဖာဘုံလမ်းမကြီးပေါ်အသွားလာတွေကို CNU တက်မှငါးဘက်ကပိတ်ထားတဲ့အတွက်ဖာဘုံမြို့နယ်အတွက်လိုအပ်တဲ့ကုန်စည်တွေကိုတောလမ်းတွေကနေတဆင့်တည်ယူနေရတယ်လို့ဒေသခံတွေကပြောပါတယ်ဖာမုံခရိုင်ထဲမှာရှေတန်းစခန်းတွေအတွက်ရိတ်ခါပို့နေတဲ့စစ်ကောင်စီတပ်နဲ့ KNU တပ်မှ၅တပ်ဖွဲ့တွေနေစဉ်လိုတိုက်ပွဲတွေဖြစ်နေပါတယ်။အခုလိုပွင့်လင်းရာသီမှာဖာမုံခရိုင်ဘက်ကိုရိတ်ခါပို့တဲ့စစ်ရင်တန်းနဲ့ KNU တပ်မှ၅တပ်ဖွဲ့အကြားတိုက်ပွဲတွေဖြစ်နေတာကြောင့်ကြောက်ကြီးမြို့နယ်တန်တောင်ကြီးမြို့နယ်ကနေလာတဲ့စစ်တွေလမ်းတွေကလည်းလက်ရှိမှာလုံခြုံမှုမရှိဘူးလို့ဖာမုံမြို့ကန်ဝန်ထမ်းတို့ကဆက်ပြောပါတယ်
။ December January 5th ဘောက်ကရှေတန်းကတပ်တွေကိုရေခါပို့နေကြပဲလေအရင်ကတော့ညှိနှိုင်းတဲ့ချင်းပြေကြတယ်အခုတော့ပိုင်းရအဆင်မပြေဘူးပို့ပြီဆိုရင်လမ်းမဟိုဘိုင်းထောင်လာလို့ပြစ်တာလို့ပါလို့ရှိလာတယ်လေတမဟာ၃ဆိုကြောက်ကြီးပဲရောကန်တော်ပဲကနေဘောဂလီကနေပြီးတော့ဟုတ်တမဟာ၅ပဲအဲ့လိုလမ်းတလားရှိတယ်လေဘောဂလီကနေကျွန်တော်တို့အရှိပဲသွားရင်စကီးတက်စခန်းကျော်လာတဲ့တမဟာ၅နေပြီအဲ့ဒီအရင်တော့အဲ့ဒီထိကားနဲ့ရေခါပို့တယ်နောက်တလားကတော့ကြောက်ကြီးရနေပို့တယ်လေကြောက်ကြီးရနေပြီးတော့မှကျွန်တော်တို့မူသေးလေမူသေးကိုနည်းနည်းရှိဘဲကိုနည်းနည်းကြော်ပြီးဆိုရင်တမဟာငါဖြစ်ကြတယ်ကိုခဲကြတော့အဲ့မှာတိုက်ပွဲဖြစ်ပြီးတမဟာငါဆို
ရင်ပြည်နယ်ဖာမွန်ခရိုင်ထဲကဖာမွန်မြို့နယ်ဘက်မှာစစ်တပ်ရိတ်ခါပို့ဖို့အတွက်ကားလမ်းဖောက်လို့ရေးကိစ္စနဲ့ပတ်သက်ပြီးစစ်တပ်နဲ့ KNU တမဟာငါအကြား2018ခုနှစ်မတ်လတည်းကတိုက်ပွဲတွေပြန်ဖြစ်ခဲ့တာပါ2021ခုနှစ်စစ်အာဏာသိမ်းပြီးနောက်ပိုင်းတိုက်ပွဲတွေလည်းဆက်ရှိနေပါတယ်နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံရွာသား 8,000 လောက်ထိုင်းမြန်မာနယ်စပ်ဒေသတွေအပါအဝင်ဘေးလွတ်ရာမှာခိုလုံနေရပါတယ်လက်ရှိဖာမွန်မြို့နယ်ထဲမှာ KNU ကကော်တူးလေအုပ်ချုပ်ရေးနဲ့အစားထိုးသွားဖို့ကြိုးစားနေပြီးအစိုးရအရက်ဖက်ဝန်ထမ်းတွေအ мян ဆုံးပြန်လည်ထွက်ခွာသွားဖို့ ဇန်နဝါရီလကုန်ပိုင်းမှာတက်မာ9ကကြီးညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။ဖပုံဘက်ကအခြေအနေကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ကိုကန့်ကောင်းဆောင်ဥဖုံကြားရှင်ကွယ်လွန်ပြီးတဲ့နောက်မှာကိုကန့်တက်ရဲ့မူဝါဒနိုင်ငံရေးလမ်းစဉ်တွေအကြောင်းကြည့်ရအောင်ပါ။ကိုကန့်ခေါင်းဆောင်ဥဖုံကြားရှင်ကွယ်လွန်သွားပေမဲ့ MMDAA လို့ခေါ်တဲ့ကိုကန့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့မှာတော့မူဝါဒအပြောင်းလဲရှိမှာမဟုတ်ဘူးလို့ MMDAA ရဲ့ပြန်ကြားရေးအဖွဲ့ဝင်တဦးက VOA မြန်မာပိုင်းကိုပြောပါရယ်မြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထဲမှာမြန်မာစစ်တပ်နဲ့ပထမဆုံးငြိမ်းချမ်းရေးသဘောတူညီမှုရခဲ့ပြီးတော့ကိုပိုင်အုပ်ချုပ်ခွင့်ရယူနိုင်ခဲ့တဲ့ကိုကန့်ခေါင်းဆောင်ရဲ့ဇာပနအခမ်းအနားကိုတော့နောက်လ3ရက်နေ့ကြာရင်မိုင်းလာမြို့မှာကျင်းပဖို့စီစဉ်နေပါတယ်ကိုကန့်ခေါင်းဆောင်ဥဖုံကြားရှင်ရဲ့ဇာပနသတင်းရန်ကုန်ကသတင်းပေးပို့ထားတာကိုဥသိမ်းထိုင်ဦးပြောပြပေးပါရှင
်။ MNDAA ခေါ်မြန်မာမျိုးသားဒီမိုကရေစီမာမိတ်တပ်မတော်ကိုတီထောင်သူအသက်64နှစ်အရွယ်ရှိဥဖုံကြားရှင်ဟာဗိုလ်ထုနေမင်းပိုင်းကကွယ်လွန်ခဲ့ပါတယ်။သူဦးဆောင်တဲ့ကိုကန့်အဖွဲ့ဟာလက်နက်ကင်တရင်သားအဖွဲ့ကြီးတွေမှာမြန်မာစစ်တပ်နဲ့ပထမဆုံးငြိမ်းချမ်းရေးသဘောတူခဲ့ပြီးနာဝတစေဆိုးရလက်ထက်ကရှမ်းပြည်ကိုပိုင်အုပ်ချုပ်ခွင့်ရအထုဒေသတစ်ဖြစ်လာအောင်ဆောင်ရွက်ခဲ့ပါတယ်။ဥပုံကြားရှင်ကွယ်လွန်သွားပြီမဲ့လဲ MNDAA ရဲ့နိုင်ငံရေးလမ်းစဉ်တွေမူဝါဒတွေပြောင်းလဲရှိမှာမဟုတ်ဘူးလို့ MNDAA ရဲ့ပြန်ကြားရေးဖွဲ့ဝင်ကိုရန်ဖန်းက VOA ကိုပြောပါတယ
်ဒီမူဝါဒတို့ဒီ policy တို့ကတော့လုံးဝပြောင်းလဲရှိမှာမဟုတ်ဘူးတော့ဒီငကူတိုင်းလဲဆက်သွားကြမယ်ဒါဆိုဥက္ကဋ္ဌဟောင်းကြီးကလည်းအနာယူပါလဲကြာပြီနော်ကျွန်တော်လမ်းစဉ်တော့ကျွန်တော်မူဝါဒ policy တွေကလုံးဝဥစ္စာလုံးဝပြောင်းလဲရှိမှာမဟုတ်ဘူးကြာတော့
တရုတ်မြန်မာနယ်စပ်ရေးလေ့လာသူဒေါက်တာလှကျော်စောကလည်းအလားတူပဲသုံးသပ်ပါတယ်
တို့ပြောင်းလဲစရာမရှိဘူးထင်တယ်ဘာဖြစ်လို့လဲဆိုတော့ဥက္ခဖုံကြဆင်းကအစတည်းကသူကဟိုဂုံတူးဆောင်နာရဲ့ကအနေနဲ့ပဲနေတာဖြစ်တာဘုနော်သူလဲကျမကြီးမကောင်းတော့သူဟို MMD ရို့ဘာလို့မှလုပ်ငန်းတွေဘာလို့ရမှာဟိုတော်တော်များများကိုခွဲထားပြီးလို့ထင်ရတာပဲ
ဥပုံကြဆင်းကကိုကန့်တိုင်းရင်သားတွေတိုးတက်ပြီးဆောင်ရွက်ပေးခဲ့တဲ့ခေါင်းဆောင်ကြီးတယောက်ဖြစ်တယ်လို့ကိုကန့်တိုင်းရင်သားတွေကသတ်မှတ်ကြပါမိလဲသူဟာမွေးရစေလက်နဲ့မောင်ကိုစားတဲ့ကိစ္စတွေနဲ့ဆွဆွဲတက်မှတ်ခံခဲ့ရတာတွေလည်းရှိပါလေဒေါက်တာလာကျော်စောကဥပုံကြားရှင်ရဲ့အားနည်းချက်အသာချက်တွေအပေါ်သူ့အမြင်ကိုခုလိုပြောပါလေ
ကိုကအမျိုးသားတွေဘက်ကကြည့်ရင်တော့ကိုကအမျိုးသားတွေပေါ်မှာသူကတာဝန်ယူစိတ်လည်းရှိတယ်ရင်းချစ်စိတ်လည်းရှိတယ်ပါလေပေါ့ဗျာအဲ့လိုပြောလို့ရတာပေါ့နော်ဒါပေမဲ့တစ်ခါကကြည့်ရင်လည်းသူကစီးပွားရေးလုပ်ငန်းတွေဘာတွေပြချတော့လဲဘာလုပ်ငန်းတွေဖြစ်ဖြစ်ပေါ့နော်ဟိုစီးပွားရေးရငွေစားလို့လွယ်ဒီလိုလို့လောက်ပါပြီတော့ဖြစ်တာပင်းရပါလေအစောပိုင်းကတော့လုတ်ခဲ့ပါတယ်ဒါပေမဲ့နောက်ပိုင်းကျတော့လည်းဒီပါပြောက်ကြီးပါရေးလို့လည်းသူလုတ်ပါတယ်အဲ့တော့သူ့လူမျိုးကကြည့်တော့ကိုကန့်လူမျိုးလေးပေါ့ပါအတော်ချစ်ချင်ပြီးတော့ကိုကန့်လူမျိုးကြီးတိုးတက်ရတိုးကျကြောင်းပြုံးပြရလုတ်ခဲ့ပြီးတဲ့မျိုးချစ်ပုဂ္ဂိုလ်ကြီးပေါ့ဗျာအဲ့လိုကြည့်လို့လည်းရပါတယ
်ကိုကန့်ဖွဲ့ဇာမနာချင်းမကြီးကောမဒီထုတ်ပြန်ကြမှာတော့ဥပုံကြားရှင်ကွယ်လွန်သွားတဲ့အတွက်မြန်မာနိုင်ငံငြိမ်းချမ်းရေးကိုကန့်တိုင်းရင်းသားလွတ်မြောက်ရေးလုပ်ငန်းတွေအတွက်ကြည်မာတဲ့ဆုံးရှုံးမှုဖြစ်တယ်လို့ဖော်ပြထားပါတယ်ဖေဖော်ဝါရီ16ရက်နေ့ကကွယ်လွန်သွားခဲ့တဲ့ဥပုံကြားရှင်အတွက်လောလောဆယ်ကိုကန့်ရိုးရာရကာရဝပြုစီစဉ်နေဆောင်ရွက်နေပြီးစာပနာကိုတော့မတ်လ3ရက်နေ့မိုင်းလာမှာကျင်းပဖို့စီစဉ်နေတဲ့ကြောင်း MNDA ရဲ့ပြန်ကြားရေးဖွဲ့ဝင်ကိုရန်ဖန်းကပြောပါတယ
်ဥက္ကဋ္ဌကြီးရဲ့စာပနာအခမ်းအနားကိုတော့ဥသာနောက်လ3ရက်နေ့ဝင်ကျင်တော့ကျင်းပနေတော့စီစဉ်ထားတာပေါ့နော်နော်ဒါ3ရက်နေ့တကြုံမှာတော့ဟိုဒါ9ရက်နေ့မှာတကြုံမယ်အာနေရာတော့မိုင်းလာမှာပဲဒီနော်ဒီအတော့အင်းမှာတော့ကိုကန့်ရိုးရာအစီအစဉ်လေးနဲ့ဗာနေနေတော့ဟိုဒါအဲ3ရက်နေ့ရှိတော့ကြာမယ်ပေါ့နော
်ဥပုံကြားရှင်ဟာကိုကန့်စော်ဘွားလက်ထက်မှာကလေးကကိုကန့်ကာဝေးရေးတက်ကူဆောင်ခဲ့သူသူဖြစ်ပါတယ်1959ခုနှစ်မှာစော်ဘွားအာနာဆွန့်ခဲ့ပြီးတဲ့နောက်အစိုးရကိုဒေါ်လာခဲ့ပြီး1969-68လောက်မှာဗမာပြည်ကွန်မြူနစ်ပါတီရဲ့စီအုံးမှုအောက်ကိုကန့်ဒေသတမှုဖြစ်လာခဲ့ပါတယ်။1989ခုနှစ်မှာတော့ဗမာပြည်ကွန်မြူနစ်ပါတီကခွဲထွက်ပြီး MNDA ခေါ်မြမအမျိုးသားဒီမိုကရေစီမာမိတ်တပ်မတော်ကိုတည်ထောင်ခဲ့သလိုမြမစစ်အစိုးရနဲ့လည်းညီညွတ်ရေးရယူခဲ့ပြီးရှမ်းပြည်မြောက်ပိုင်းထူးထောင်ခေါင်းဆောင်ဖြစ်လာခဲ့ပါတယ်။2009ခုနှစ်မှာနေကြားဆောင်တပ်ဖွဲ့စည်းရေးကိုငင်းဆန်ခဲ့ပြီးတဲ့နောက်စစ်အစိုးရနဲ့တိုက်ပွဲတွေဖြစ်ခဲ့ချိန်မှာဥပုံကြားရှင်ဟာကိုကန့်ဒေသကထွက်ခဲ့ပါတယ်။2015ခုနှစ်မှာကိုကန့်ဒေသကိုကိုကန့်အဖွဲ့ဘက်ကပြန်လည်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။လက်ရှိအချိန်မှာ MNDAA ကိုဥပုံကြားရှင်အသားဖုန်တာရှင်ကဦးဆောင်နေပြီးမွန်ဂိုဖောင်းဆိုင်ဒေသတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေသေးရှိနေကြောင်းပါခင်ဗျာ
။ ကိုကန့်ကောင်းဆောင်ဦးဖုန်ကြားရှင်ရဲ့ဇာပနာသတင်းဦးသိန်းထိုက်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုလိုမျိုးကိုကန့် MMDA ရဲ့ဥက္ကဋ္ဌဦးဖုန်ကြားရှင်ကွယ်လွန်ခဲ့တဲ့အပေါ်ကြံရစ်တဲ့မိသားစုနဲ့ထပ်တူဝမ်းနဲ့ကြေခွဲရပါကြောင်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းဝမ်းနဲ့ကြောင်းတဝင်လာကိုပေးပို့ခဲ့ပါတယ်။ကြာသပတေးနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါရစေ။မြန်မာဒေါ်လာရေးနဲ့တိုင်းပြည်ပြန်လည်တည်ဆောက်ရေးမှာ American အစိုးရကတတ်နိုင်သမျှအကူအညီနေပါတယ်။ဒါပေမဲ့ American အနေနဲ့အကူအညီထောက်ပံ့နိုင်တာတွေအများကြီးရှိနေကြောင်းဥအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့တင်ပြထားတာနားဆင်ပါရှင်။
လက်ရှိဗန္ဒယင်းနေ့အတွက်ကွန်ကရစ်လွှတ်တော်မှာပြတ်ထန်းတဲ့အမျိုးသားကာကွယ်ရေးအဥပဒေ NDAA National Defense Authorization Act for 2022ဟာစာမျက်နှာ900ကျော်ရှိပြီးပုံမှန်ပေါင်း660ကျော်ရှိပါတယ်။ဒီအထက်မှာပုံမှန်6530ဟာမြန်မာဒီမိုကရေစီအရေးနဲ့ဆိုင်ပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံပြီးတရားဝင်အောင်လှုပ်ဆောင်ရေးCDM အနာပိဇန်ရေးလှုပ်ရှားမှုနဲ့အခြားဒီမိုကရေစီအစုအဖွဲ့များကိုကူညီရေးစစ်ကောင်စီအထောက်အပံ့မရရင်းနဲ့တရားမဝင်ရေးအတွက်ဆောင်ရွက်ရန်အတိအလင်းဖော်ပြပါတယ်။တန်ခတ်အရေးယူမှုကိုလည်းဖော်ပြထားပါတယ်။စစ်ဘေးရှောင်ဒုက္ခတွေကိုကူညီစောင့်ရှောက်ဖို့ကိစ္စလည်းပါဝင်ပါတယ်။ကာကွယ်ရေးအသုံးစရိတ်ဒေါ်လာသား9,800ထဲမှာမြန်မာဒီမိုကရေစီအရေးအတွက်30စရိတ်လည်းပါဝင်ပါတယ်။မြန်မာအရတအစိုးရတွေလက်ထက်ကနယူးယောက်ဖက်ဒရယ်ရီဇာဗ်ဘဏ်မှာအနန္တရတဲ့ဒေါ်လာတန်1000ကိုလည်းအမေရိကန်အစိုးရကချုပ်ကင်လိုက်ပါတယ်။စစ်ကောင်းဆောင်ဘိုင်းကလည်းတန်ခတ်အရေးယူပါတယ်။ဖေဖော်ဝါရီလ1ရက်နေ့ကတာဝန်ရှိသူမြန်မာအရတ9ဦးကိုတန်ခတ်အရေးယူတာဟာ NDAA ဥပဒေကိုဆက်လက်အကောင့်အထည်ဖော်တဲ့သဘောပါပဲ။
တန်ခတ်အရေးယူတဲ့ရည်ရွယ်ချက်ကစစ်ကောင်စီကိုဝင်ငွေနှဲပါသွားစေဖို့ဖြစ်ပါတယ်။တစ်ချိန်တည်းမှာပဲစစ်ကောင်စီကိုနိုင်ငံတကာအတိုက်အဝန်းမှာလူရမဝင်အောင်ကြိုးစားတဲ့သဘောဖြစ်ပါတယ်။ဒါပေမဲ့ဒဏ်ခတ်အရေးယူလို့စစ်အုပ်စုဘက်ကပြောင်းလဲသွားမှာတော့မဟုတ်ပါဘူး။မြန်မာဒီမိုကရေစီမြင့်တင်ရေးလို့ရေးထားတဲ့အမေရိကန်ကာကွယ်ရေးဥပဒေ NDAA ပုံမှန် 6513 ရဲ့အထင်ရှားဆုံးအားနည်းချက်ကတော့ PDF ပြည်သူ့ကာကွယ်ရေးတပ်နဲ့တိုင်းရင်းသားတပ်ဖွဲ့တွေကိုစစ်မှုရေးရာမှာထောက်ပံ့ဖို့ဖော်ပြမထားပါဘူး။ဒါပေမဲ့အစ်စ်မှုရေးရနဲ့မဆိုင်တဲ့လူမှုစည်းဝါးရေးအကူအညီတွေပေးပြီးမြန်မာဒီမိုကရေစီရေးကိုမြှင့်တင်နိုင်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး USIP American ညဉ့်ဉျေးရေးသုတေသနဌာနကကျွမ်းကျင်သူ၉ဦးပါတဲ့မြန်မာရေးလေ့လာတဲ့အဖွဲ့ကိုဖွဲ့စည်းပြီးဆွေးနွေးကြပါတယ်
။မြန်မာရေးရလေ့လာရေးအဖွဲ့ရဲ့တွေးရှိချက်သုံးသပ်ချက်တွေကိုဖေဖော်ဝါရီလ၁ရက်နေ့က USIP ကထုတ်ပြန်ပါတယ်။အရသာအသင်းအဖွဲ့တိုင်းရင်းသားအုပ်စုနဲ့NLD အကြယုံကြည်မှုမခိုင်မာသေးလို့စစ်ကောင်စီကိုဆန့်ကျင်ရမှာစီးလုံးညီညွတ်မှုအပြည့်အဝမရနိုင်သေးတာလို့ဆိုပါတယ်နိုင်ငံတကာတုံ့ပြန်မှုဟာလည်းထိရောက်မှုမရှိဘူးလို့သုံးသပ်ပါတယ်တရုတ်ကမီခိုလာရပေမဲ့တရုတ်ရဲ့လူအင်ဆန္ဒကိုဖြည့်ဆွမ်းနိုင်စွာစစ်ကောင်စီမှာမရှိဘူးလို့ဆိုပါတယ်အမေရိကန်အနေနဲ့လုံနိုင်တဲ့အခွင့်အလမ်းတွေကိုလည်းတင်ပြထားပါတယ်စစ်ကောင်စီဆန့်ကျင်ရေးဆိုတဲ့ဘုံလန်းစဉ်ကိုတပီလုံးကျင့်သုံးပေမဲ့စစ်ကောင်စီကိုအောင်နှောင်ရင်းနဲ့ပြန်လဲတည်ဆောက်ရေးအတွက်စီလုံးရင်းအားကောင်းဖို့လိုပါတယ်တဲ့ဒီနေရာမှာအမေရိကန်ကဝင်ရောက်ကူညီနိုင်တယ်လို့ဆိုပါတယ
်စစ်ကောင်စီကိုတက်တန်းရှည်စေတဲ့အရင်မျိုးကိုကန့်သတ်ချုပ်ချယ်ပြီးနိုင်ငံတကာကဖိအားပေးတဲ့နေရာမှာလဲအမေရိကန်ကပါဝင်နိုင်ပါတယ်တဲ့ခေါင်းဆောင်ပိုင်းကပုဂ္ဂိုလ်တွေအရာရှိကြီးတွေလုပ်ငန်းတွေကိုအမေရိကန်ကဒဏ်ခတ်ထိရောက်မှုရှိမရှိဆိုတာကိုတော့မသိနိုင်သေးပါဘူး အိန္ဒိယနဲ့အာဆီယံနိုင်ငံတွေကိုမြမအရေးမှာပုံမှုတက်ကြွလာအောင်လဲအမေရိကန်ကကြံဆောင်နေပါတယ်တရုတ်အမေရိကန်ဆက်ဆံရေးမှာတန်တရာကင်းဖို့အတွက်တရုတ်အစိုးရနဲ့ဆွေးနွေးတဲ့လမ်းကြောင်းဖွင့်ထားရမယ်လို့ဆိုပါတယ်အမေရိကန်အမျိုးသားကာကွယ်ရေးဥပဒေပုံမှန် 6511 မှာတရုတ်ရေးရာအမေရိကန်မဟာဗျူဟာကိုဖော်ပြထားပါတယ်မြမအရေးမှာအမေရိကန်နဲ့တရုတ်ကုလသမဂ္ဂမှာနားလည်မှုယူဖို့တဲ့တာဒကတွေလည်းရှိပါတယ်
ဖြစ်ပေးဆောင်ဒုက္ခသည်တွေကိုကူညီထောက်ပံ့ဖို့လဲ USIP လိလရေးအဖွဲ့ကအမေရိကန်အစိုးရကိုတိုက်တွန်းထားပါတယ်ပြည်တွင်းစစ်ဖြစ်နေချိန်မှာကူညီရတာမလွယ်ကူပေမဲ့ဒေသခံအယတ္တအသင်းအဖွဲ့တွေကြက်ချင်ဤအဖွဲ့တွေကုလသမဂ္ဂအဖွဲ့ခွဲစတာတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့လဲဒုက္ခသည်ကိုကူညီနိုင်ပါတယ်ဒေသဆိုင်ရာအယတ္တအဖွဲ့အစည်းတွေနဲ့ဆက်ဆံရေးကျေပြန့်လာအောင်ကြိုးပမ်းဖို့လဲအကြံပေးထားပါတယ်အားလုံးပါဝင်တဲ့ပြည်ထောင်စုတည်ဆောက်မယ်အခွင့်အလမ်းဖြစ်ပါတယ်တဲ့စစ်အာဏာသိမ်းမှုမဖြစ်ပွားအောင်စီစဉ်နိုင်မှုအတွက်အမေရိကန်အစိုးရကတော်လှန်ရေးအုပ်စုတွေကိုအတက်ပညာပိုင်းဆိုင်ရာအခွင့်အညီပေးဖို့ USIP မြမရေးရာလေးလာရေးအဖွဲ့ကတိုက်တွန်းထားပါတယ်ခေါင်းဆောင်ကောင်းပေါ်ပေါက်ရေးပြန်လည်တည်ဆောက်ရေးအတွက်မျိုးဆက်တစ်တဲမှာပညာဉာဏ်ထက်မှတ်တဲ့အမာခံကေရာတွေပေါ်ထွန်းရေးအတွက်အမေရိကန်အစိုးရကကူညီနိုင်ပါတယ်တဲ့စစ်ကောင်စီကျူးလွန်တဲ့ရာဇဝတ်မှုကိုမှတ်တမ်းတင်ပြီးတရားစီရင်နိုင်မှုအတွက်လည်းအမေရိကန်အစိုးရကကူညီစဉ်ကြောင်း USIP လေ့လာရေးအဖွဲ့ကတိုက်တွန်းထားပါတယ်ခင်ဗျာ
ကိုညာဝင်းအောင်ကူညီတင်ဆက်ခဲ့တဲ့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကျန်းမာရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမဲ့ရဲ့ကျန်းမာရေးခန္ဓာမှာတော့ကိုဗစ်ဇဒုဒ္ဓလိုင်းတွင်းစောင့်ရှောက်ကူးသားမှုတွေအကြောင်းကိုပြောထားပါတယ်။မြန်မာနိုင်ငံမှာအိုမီခရွန်မျိုးကွဲသစ်တွေ့ပြီးတက်လာတဲ့ကိုဗစ်လိုင်းနဲ့ကူးစက်မှုတွေကများနောက်ဆရာဝန်တချို့နဲ့ပြဖို့လဲခက်ခဲနေတဲ့အချိန်မှာကိုယ်တိုင်ပဲပြုစုစောင့်ရှောက်နိုင်တာတွေကိုကျန်းမာရေးပညာရှင်တွေကအကြံပြုထားပါတယ်။မိမိကိုယ်တိုင်နဲ့နောက်မိမိနဲ့နီးစပ်တဲ့သူတွေကိုပါတက်နိုင်သမျှဘလို့ချင့်ချိန်ပြီးတော့စောင့်ရှောက်ကူးသားပေးနိုင်ပါသလဲ။ဒီကြောင်နယူးယောက်မြို့ကမြန်မာပြည်ကကိုဗစ်လူနာတွေကိုဖုန်းကနေတဆင့်ကူညီပေးနေတဲ့ကူးစက်ရောဂါအထူးကူဒေါက်တာဇေယျသက်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင
်။ Okay ဒေါက်တာဇေယျသက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီကိုဗစ်သရုပ်ထလိုင်းတက်လာချိန်မှာပေါ့နော်လူအတော်များများမှာဒီတန်လျာလက္ခဏာတွေနဲ့ဆေးမစစ်နိုင်ပဲနောက်ဆေးရုံတွေဆေးကန်းတွေတချို့လည်းပိတ်နေကြတာရှိတော့တချို့လည်းဆရာဝန်တွေကိုဖုန်းနဲ့လည်းမချိတ်နိုင်တော့ဘဲနဲ့ကိုယ့်အကူအိမ်မှာကြိတ်ကုနေရတဲ့အနေအထားမှာအဓိကအရေးကြီးဆုံးဆိုရင်ဘာစမှားခြင်းလဲဆရာ
။ဒီလက်ရှိကိုဗစ်ပေါ့နော်။ဆိုတော့ယောဂလက္ခဏာစပြရဲပေါ့လေ။ဆိုတော့အဓိကတော့လည်းနင်းနာကြရဲပေါ့နော်။ချောင်ဆိုးကြမယ်။ဆိုတော့ချင်းရင်နံပါတ်၁ကကိုဗစ်ဖြစ်နေပြီလားပေါ့နော်။ဒါကိုအရင်ဆုံးစိတ်ထဲမှာထားလိုက်ပါ။အများစုသောလူတွေဒီချိန်မှာလည်းမနိုင်တော့ကိုဗစ်ဖြစ်ပြီ။ဟုတ်ပြီ။ကိုဗစ်ဖြစ်ပြီးွားလို့ရှိရင်နောက်တစ်ချက်ကငါအရင်တုန်းကဒါမှမဟုတ်လွန်ခဲ့တဲ့6လအတွင်းမှာကိုဗစ်ကာဝယ်ဆေးတွေထိုးထားပြီးပြီလား။တရုတ်ဆေးထိုးထားတဲ့လူတွေရှိတယ်။တချို့ကတော့အိန္ဒိယလာတဲ့ကိုဗစ်ရှိထိုးထားတဲ့လူတွေရှိတယ်ပေါ့။ဆိုတော့ကိုဗစ်ရှိကိုတော့တချို့လူတွေကနှလုံးထိုးထားပြီးတဲ့လူတွေရှိပါတယ်။အဲတချို့လူတွေကတော့ကိုဗစ်ရှိကို3လုံးအထိထိုးထားပြီးတဲ့လူတွေလည်းရှိကြတယ်လို့ကျွန်တော်ကြားလိုက်တယ်ပေါ့နော်။အများကြီးတော့မဟုတ်တော့ပါဘူးလေ။ဆိုတော့ကိုကတကယ်လို့ကိုဗစ်ရှိကို3ခုလောက်ထိုးထားပြီးွားပြီဆိုလို့ရှိရင်တော့အခုလက်ရှိကိုရိုနာဗိုင်းရပ်စ်ဖြစ်တဲ့ Omicron ကိုတော်တော်လေးတော့ခံနိုင်မှာပါ။စေယုံတက်စရာလိုချင်မှလိုမှာပါအများစုသောလူတို့ဒီ3ရက်လောက်အတွင်းမှာနေကောင်းသွားကြမှာပါလေမင်းသားပျောက်သွားပါလိမ့်မယ်ဆိုတော့နှလုံးထိုးရင်လည်းကျွန်တော်အနေနဲ့တော့တော်တော်လေးကိုအားရပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ကာကွယ်ဆေးတီနှလုံးသုံးလုံးထိုးပြီးသားတဲ့သူတွေဆိုရင်အခုနောက်ဆုံးအဓိကဘယ်လိုကုသမှုခံယူသင့်လဲဆရာ
အဲအသက်ဘယ်လောက်ရှိသလဲဘာယောဂလက္ခဏာရှိနေသလဲချောင်းဆိုးတယ်ဟုတ်ပြီနာစီးတယ်လေမင်းသားတယ်အောက်ဆီဂျင်တိုင်းနာဘယ်လောက်ရှိသလဲအောက်ဆီဂျင်တိုင်းနာလည်း92အထက်မှာရှိတယ်93 94မော်လားမမော်ဘူးအေးစစ်စစ်ပဲပုံမှန်လေးပဲနေတယ်ဆိုရင်တော့ရေမြမြတော့ခိုင်းနေလေမင်းနာလို့ရှိရင်တော့ antiseptic solution ကိုခေါ်တာပေါ့ဒီ listerine တို့မျိုးတွေရှိတာပေါ့အဲရန်ကုန်မှာလည်းရှိမှာပါမန္တလေးမှာလည်းရှိမှာပါမေးအဲ့ဒါလေးဝယ်သုံးစရာလည်းမလိုပါဘူးအလွယ်ဆုံးနည်းလမ်းကတော့ငွေငွေတော့ကျွန်တော်သုံးခဲ့တဲ့ယူနေမပူမအေးလေးထဲမှာစားအောင်သုံးလေးစုံတော့ဖယ်ပြီးတော့အိမ်သုံးစားအောင်ထည့်ပြီးတော့ဒီလေဘင်းကိုပလုတ်ကျင်းတာပေါ့ကွာပြီးွားလို့ရှိရင်ဝင်သွားတယ်ဆိုရင်တော့တစားကြီးပြန်တောက်ပြရတာပေါ့နော်ဒါကိုခန္ဓာထဲမှာဒါမှဒီနှုံးကျင်းတို့ကိုခန္ဓာထဲမှာရှိတဲ့ဒီဆိုဒီယမ်လို့ခေါ်တဲ့တစားကိုခန္ဓာထဲရွတ်သွားတဲ့ဟာကိုပြန်ပြီးတော့အစားပြန်ထိုးပြတာပေါ့ကွာ ပြီးပါတဲ့ခါမှာချောင်းဆိုးတယ်ဆိုတော့ကျွန်တော်ချောင်းဆိုးတဲ့ပျောက်တဲ့စီ၃နှစ်မျိုးရှိပါတယ်တောက်စီကျင်တဲ့ဘာလို့ဆိုတော့တခါတည်းကျရင်ကိုရိုနာဗိုင်းချောင်းရမ်းဆိုးတွေကိုတချို့လူဆိုရင်နှံညိုတွေကျိုးသွားလောက်တဲ့အထီအောင်ချောင်းဆိုးတယ်တချို့လူဆိုလည်းဟိုအဆက်မပြတ်ပါတော့အခါနဲ့ဆင်းအခါ၅လောက်ချောင်းဆိုးတော့လူကအရမ်းနာတာပေါ့ဒီ level နေနာတာပေါ့နော်ဒီပြီးခဲ့တဲ့ခေါင်းထုံးကတော့ရန်ကုန်မှာရှိတဲ့ချောင်းဆိုးရေးဈေးကိုကျွန်တော်အတက်နိုင်ဆုံးအနည်းစားဆုံးအဲ့တုန်းကတော့မေးပြီးတော့ကျွန်တော်ပေးတာပေါ့နော်နောက်တစ်မျိုးလည်းရှိပါတယ်ဒါကတော့ဆရာဝန်နေနဲ့တစ်ဆင့်ပြောပြီးတော့တောက်တင်တယ်ပေါ့နော်
အပြားတဲ့ရင်တော့ပါရာစင်တမောလို့ဟာမျိုးကိုတနေ့ဦးရှင်းနိုင်ကြပဲဖြစ်ဖြစ်တောက်လို့ရပါတယ်ဒါမျိုးတွေကိုလှုပ်လိုက်ခြင်းအပြင်လေးဆာရှင်နာကြီးခုနှစ်ဆယ်နှစ်နာကြီးတော့အတွင်းမှာဒီဆေးနှလုံးလောက်ထိုးထားပြီးတဲ့လူတွေသုံးလုံးထိုးထားတဲ့လူတွေကတော်တော်လေးကိုပြန်ကောင်းသွားမှာပါဟုတ်ကူအဲချောင်းတော်နည်းနည်းပို့ဆိုးရင်ဆိုးမယ်ဒီလိုဝင်းရှော့တာတွေတို့လေဗင်နာတွေကနည်းနည်းလေးပို့
ဆိုတော့ဒီကတော့လည်းမျက်နာနိုင်ငံမှာအခုဒီကိုဗစ်စတုထလိုက်တော့ဖြစ်ဖို့ချန်စာတော့နေတယ်။ဒါပေမဲ့ဒါဆိုရင်အသက်ငယ်တွေဗက်ဆင်းမထိုးအောင်လားဆိုထိုးရတာပေါ့။ဘာဖြစ်လို့လဲဆိုတော့အသက်ငယ်ပဲလေအသက်ငယ်တွေထဲမှာမတိပဲနဲ့ကြောက်ကရောဂါရှိနေလူတွေရှိရင်ရှိမယ်။စီကြောရောဂါရှိနေလူတွေရှိတယ်။ဆိုတော့ခြုံပြီးတော့ပြောရလို့ရှိရင်တော့လူငယ်တွေမှာပဲဖြစ်ဖြစ်အသက် 60 ငါးနဲ့အောင်လူလက်တန်းစားပြီးမှာပဲဖြစ်ဖြစ်ပေါ့နော်စေးနှလုံးထိုးထားတဲ့အနေဆုံးဆိုလို့ရှိရင်တော့ပရိုဂရက်ဖြစ်ဖို့ချန်စာတော့တော်တော်လေးတော့နည်းပါတယ်နှလုံးထိုးထားပြီးတဲ့လူတွေဆေးရုံမှာရောက်တာဟာဆေးလုံးဝမထိုးရတဲ့လူတွေနှိုင်းရှင်လိုက်လို့ရှိရင်တော့တဝက်ကျော်လောက်ကိုနည်းပါတယ်သူတို့ဒီတက်ရခိုင်နှုန်းကနေ900ခိုင်နှုန်းပေါ့နော်အများဆုံး800ခိုင်နှုန်းထိပဲအထူးကြမ်းမဆောင်ဆိုတဲ ပေးပြီးပါတယ်ဒါပေမဲ့အရန်နေပါတယ်ဆိုတော့ဈေးတစ်လုံးမှမထိုးထားလို့ရှိရင်အသက်ဆုံးရှုံးမှုတော့800ခန်းတုန်းကနေ16000ခန်းတုန်းတော့အထိတော့ရှိနိုင်ပါတယ် intensive care ကိုယူသွားနိုင်တဲ့လူတွေကတော့300ခန်းတုန်းတော့အထိကိုအထူးကျန်းမာဆောင်အထိကိုရောက်သွားနိုင်တဲ့အနေအထားတော့ရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပြင်းထန်နိုင်တဲ့သူတွေကိုမပြင်းထန်အောင်ပေါ့နော်အဓိကတော့ဒီသေဆုံးမှုရှော့ချနိုင်အောင်ဆေးရုံတည်မှုရှော့ချနိုင်အောင်ဘယ်လိုအကြံပေးချင်လဲဆရာ
နံပါတ်1အချက်ကတော့အောက်ဆီဂျင်ကျွန်တော်အစီအမံဆက်တွေလည်းရှိပါတယ်အဲ့ဒါတွေကိုစစ်ပါဒီအောက်ဆီဂျင်ရာခိုင်နှုန်းဒီ90နှစ်အောက်ရတယ်ဆိုလို့ရှိရင်တော့နည်းနည်းလေးကိုယ့်ဟာကိုယ်သတိထားပါတော့ဘာလို့လဲဆိုတော့လူကြီးပဲဖြစ်ဖြစ်လူငယ်ပဲဖြစ်ဖြစ်ဒုက္ခရောက်ဖို့ချမ်းသာတော့ရှိတယ်အတူတူချင်းလူငယ်မှာတော့90နှစ်အောက်ရောက်တယ်ဆိုရင်တော့နည်းနည်းတော့ခဏရင်ရှိအောင်ပါကွာဒါပေမဲ့လည်းကျွန်တော်လည်းတွေ့ဘူးလေအသက်60အောက်ပေါ့နော်ကျွန်တော်က65အောက်ဒီဆိုလို့ရှိရင်65နဲ့45ကြားထဲကိုကျွန်တော်ကပြောကြတာပေါ့သူတို့တွေဆိုလို့ရှိရင်တော့နည်းနည်းတော့ခက်ခဲတယ်ကိုရဲ့88တကယ်တမ်းအောက်ဆီဂျင်ကျလာပြီဆိုရင်90ပဲလောက်ဒီကိုကျတာကျွန်တော်တွေ့ဘူးပါလေဒီအသက်ကြီးသွားလို့ရှိရင်မခံနိုင်ဘူးဒီယောဂအတန်ဝင်ပါအထဲမှာဘာယောဂကဘုနာမျိုးစီဂျိုတွေတွေးသိုးတွေမရှိရင်တော့မှအသက်90သမားတွေဆိုလို့ရှိရင်မခံနိုင်ဘူးအောက်ဆီဂျင်ကျွန်တော်ပေးရတယ်အောက်ဆီဂျင်60ရာခိုင်နှုန်းကျောက်ကျလာပြီဆိုလို့ရှိရင်စပြီးတော့တချွန်းနဲ့ဆရာဝန်နဲ့စကားပြောပါ
ဟုတ်ကဲ့ဆရာနောက်ရောဒီပြင်းထန်နိုင်တဲ့သူတွေအတွက
်ကို့မှာယောဂခံနေရှိတာပေါ့ဥမာဝါလုံးနဲ့ယောဂဒါအသက်65နှစ်အောက်ရောက်ပြီမလဲစီဂျိုတွေတွေးသိုးတွေဖြစ်နေတယ်ကြောက်ကမကောင်းဘူးကင်ဆာယောဂဖြစ်လို့တခုခုကင်ဆာဆေးတောက်နေရတဲ့လူတွေတက်ရောက်ကြီးတုံးနေရတဲ့လူတွေအသေးမကောင်းတဲ့လူတွေဒီလိုလူတွေဆိုလို့ရှိရင်တော့ဆေးလေဗက်ဆင်းနဲ့တလုံးမှမထိုးရသေးဘူးဆိုရင်တော့တချို့သောဆေးတွေအခုပမာနိုင်ငံမှာရှိပါတယ်မိုနိုပရိုဗီယာကိုပြောတာပေါ့နော်ဒီဆေးကိုပထမဆုံးပြည့်ဖြစ်ခြင်း9ရက်အတွင်းမှာတောက်ပိုင်ခြင်းရှိပါတယ်နောက်တစ်ခုကအောက်ဆီဂျင်ဒါက92ရာခိုင်နှုန်းအထက်မှာရှိတဲ့လူတွေပေါ့နော်92အောက်ကိုရောက်သွားတဲ့လူတွေကိုကျွန်တော်တို့ဒီဆေးတွေမပေးပါဘူးနော်နောက်တစ်ခုက92ရာခိုင်နှုန်းအထက်မှာရှိနေတဲ့လူတွေဒီ Remdesivir လည်းသုံးစရာမလိုပါဘူး Steroid လည်းတောက်စရာမလိုပါဘူ
းဟုတ်ကဲ့ဆရာကြီးဒီနေရာမှာတခြားစိုးရိမ်ရစရာကောရှိသေးလားဆရာ
အရေးကြီးဆုံးတစ်ချက်ကတော့ကိုယ်ကိုယ်တိုင်ဒီယောဂကိုဖြစ်နေတဲ့လူတွေဒီအိမ်မှာအဖိုးတွေဖွားတွေအသက်ကြီးတဲ့လူတွေယောဂရှိတဲ့လူတွေစီဂျိုတွေးတို့ကြောက်ကမကောင်းကင်ဆာဖြစ်နေတဲ့လူတွေနဲ့ရောပြီးတော့မနေသင့်ပါဘူးကိုကအသက်25နှစ်တန်တန်မမနဲ့ဘာယောဂမရှိဘဲနဲ့ကောင်းသွားမှာပါ3-4ရက်လောက်တွင်းနဲ့ဒါပေမဲ့ကိုယ့်အိမ်မှာရှိတဲ့အဖိုးပဲဖြစ်ဖြစ်အဖွားနဲ့ဖြစ်ဖြစ်အသက်80ကျော်တွေကတော့ကိုလိုမျိုးကောင်းချင်မှကောင်းမှာပါအဲ့ဒါကြတော့တော်တော်လေးကိုပြောရဆိုတာခက်တဲ့ဘက်မှာပါပါတယ
်ဟုတ်ကဲ့ချစ်စုများကြီးဖြစ်ပါလေဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ခဲ့တဲ့ကျမကြီးခန္ဓာပါရှင်အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီအစီအစဉ်ကိုတော့ FVV ကတိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားပါတယ်အပ
တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတွင်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေသတန်ရင်သားတည်င်းထောက်တွေဟာတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကိုကန့်တပ်ဖွဲ့ MNDA ဥက္ကဋ္ဌဟောင်းဦးဖုံကြားရှင်ကွဲလွန်သွားခဲ့ပြီဖြစ်ပါတယ်ရခိုင်လက်နက်ကိုင် AA အဖွဲ့နဲ့ဆက်ဆက်တယ်လို့စွပ်စွဲခံရပြီးတရားရင်ဆိုင်နေရသူ80ကျော်ကိုအ мян ဆုံးပြန်လွတ်ပေးဖို့တောင်းဆိုထားတယ်ဆိုတာနဲ့ချင်းပြည်နယ်မှာ84နှစ်မြောက်ချင်းမျိုးသားနေကိုစစ်ကောင်စီကနေမြို့နယ်တိုင်းမှာကျင်းပပြုလုပ်ဖို့စီစဉ်နေတဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါကိုကန့်တပ်ဖွဲ့လိုလူသိများတဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA တီထောင်သူလည်းဖြစ်ဥက္ကဋ္ဌဟောင်းလည်းဖြစ်တဲ့ဦးဖုံကြားရှင်ဖေဖော်ဝါရီလ16ရက်နေ့မနေ့ပိုင်းမှာကွယ်လွန်သွားခဲ့တယ်လို့ MNDAA ကထုတ်ပြန်ကြေညာခဲ့ပါတယ်အသက်64နှစ်ရှိပြီဖြစ်တဲ့ဖုံကြားရှင်ဟာတာမန်လူကြီးရောဂါနဲ့ပဲကွယ်လွန်ခဲ့တာဖြစ်တယ်လို့ MNDAA ကပြောပါတယ်ဖုံကြားရှင်ဟာလက်နက်ကင်တော်လိုင်းရေးဘဝကို1965ခုနှစ်မှာစတင်ခဲ့ပါတယ်1989ခုနှစ်မတ်လအတွင်းမှာဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးတော့မြန်မာအမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော် MNDAA ကိုဖွဲ့စည်းဥဆောင်ခဲ့ပြီးမကြာခင်မှာမြန်မာစစ်အစိုးရနဲ့အပြစ်ခတ်ရစရေးတဘောတူခဲ့ပါတယ်
ရခိုင်လက်နက်ကင်အေအဖွဲ့နဲ့ဆက်ဆက်တယ်လို့စွပ်စွဲခံရပြီးတရားရင်ဆိုင်နေရသူ60ကျော်ကိုစစ်ကောင်စီကလွတ်ပေးခဲ့ပေမဲ့နောက်ထပ်ကြံနေသေးတဲ့90ကျော်ကိုလည်းအများဆုံးလွတ်ပေးတဲ့နယ်လို့မိသားစုဝင်တွေကတောင်းဆိုထားပါတယ်ဖေဖော်ဝါရီလ12ရက်နေ့ကကြားရောက်ခဲ့တဲ့စည်ရင်တူပြည်ထောင်စုနေကိုဂုဏ်ပြုတဲ့အနေနဲ့တရားရုံးတွေမှာအေအေနဲ့ဆက်ဆက်တယ်လို့စွပ်စွဲပြီးအမှုရင်ဆိုင်နေရသူ46ဦးကိုစစ်ကောင်စီကလွတ်ပေးခဲ့တာပါလက်ရှိကြောက်ဖြူပူရီတောင်တန်တွဲထောင်အပါဝင်အင်းစိန်နဲ့မြောက်ဝချုပ်ခန်းတွေမှာလူပေါင်း90နီးပါးဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရပြီးသူတို့ရွာသားတွေအပါအဝင်ဂျန်နီတေးတူအားလုံးကိုလည်းအ мян ဆုံးလွတ်ပေးတဲ့နယ်လို့ပုံနှကျွမြုပ်နဲ့ကြောက်စိတ်ကြွရသားဦးရွှေသိန်းကပြောပါတယ
်စစ်ကောင်စီတပ်နဲ့ချင်းပြည်သူကာကွယ်ရေး CDF အဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားမှုပြင်းထန်နေတဲ့ချင်းပြည်နယ်တောင်ပိုင်းမတူပီမြို့နယ်မှာပြီးခဲ့တဲ့ဇန်နဝါရီလကတည်းကကုန်တင်ကားတွေဝင်ရောက်မှုမရှိတော့ဘဲကုန်စီဝင်ရောက်မှုရပ်တန့်သွားတာကြောင့်စာနယ်ဆက်သုံးစီပြတ်လတ်မှုကြုံတွေ့နေရတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ဒေသခံပြည်သူအများစုဟာစားစရာစာမရှိတော့လို့ချင်းငါပြီးစားသုံးနေကြရတယ်လို့ကျေးလက်ဒေသကစိုက်ပျိုးတဲ့တောင်ယာစပါးကျိတ်ဆန်တွေကိုဝယ်ယူစားသုံးနေကြရတာဖြစ်ပါတယ်အခုလိုကုန်စီဝင်ရောက်မှုလာကြရှိရက်တက်နေမယ်ဆိုရင်တော့ပြည်သူတွေအနေနဲ့အရင်တုန်းကလိုဘိန်းဥပြောင်းစတာတွေပဲပြန်စားရမယ်အခြေအနေဖြစ်လာနိုင်တယ်လို့မတူပီမြို့ကဒေသခံတဦးကပြောပါတယ်မတူပီမြို့နယ်မှာဇန်နဝါရီလ3ပိုင်းကစပြီးစစ်ကောင်စီတပ်နဲ့ချင်းပြည်သူကာကွယ်ရေးတပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားမှုပြင်းထန်လာခဲ့ပါတယ်
ကရင်ပြည်နယ်မြောက်ဒီမြို့နယ် KNU ထင်းချုံနယ်မြေတပ်မဟာ64 KK ဒေတာမှာအခုလဖေဖော်ဝါရီလဒုတိယပတ်မှာတကြော့ပြန်တိုက်ပွဲပြန်နေဖြစ်ပွားလာတယ်လို့ဒေတာခန်တွေကပြောပါတယ်ဖလူလေးဒေတာမှာလက်နေကြီးပစ်ကုံစခန်းကိုဖေဖော်ဝါရီလ15ရက်နေ့က KNU တွေကပြန်နေတိုက်ယူလို့အဲ့ဒီမှာရှိတဲ့စစ်ကောင်စီတပ်နေချာဆောင်တပ် PGF တို့နဲ့တိုက်ပွဲပြန်နေဖြစ်ပွားလာခဲ့တာပါဖေဖော်ဝါရီလ16ရက်နေ့တုန်းကလည်းစစ်ကောင်စီဘက်ကရဟရင်နစီးနဲ့လာရောက်ပစ်ကူတာကြောင့်ဒေတာခန်တို့ထိမှန်တိုင်ရန်ရရှိခဲ့ပြီးဖျားเจ้าနဲ့လူနေအိမ်တချို့ထိခိုက်ပျက်စီးသွားတာရှိပါတယ်။ 6K ဒေတာမှာပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလ15ရက်နေ့တုန်းကလည်းတိုက်ပွဲစတင်ပြင်းထန်ဖြစ်ပွားခဲ့ပြီး 6K မြို့တင်နဲ့ဖလူလေဖလူကြီးဒေတာကကျေးရွာတော်တော်များများကလူအမြောက်များစစ်ပေးသိမ်းရှောင်နေကြရပါတယ်
။ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်အတွင်းမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSS တို့တိုက်ပွဲဖြစ်ပွားခဲ့လို့ရွာသားရာကျော်ဟာရှမ်းပြည်တောင်ပိုင်းရက်ဆောင်နဲ့ဟိုပုံးမြို့နယ်ဖက်ကိုစစ်ပေးတင်းရှောင်လာရာကနေတိုက်ပွဲထပ်မံဖြစ်ပွားလို့တောင်ကြီးမြို့ကိုထပ်မံထွက်ပြေးတင်းရှောင်နေကြရပါတယ်ဖေဖော်ဝါရီလ16ရက်နေ့ကတောင်ကြီးမြို့ကိုလူဦးရေ300ကျော်ရောက်ရှိလာတာလို့ကူညီမှုပေးနေတဲ့တောင်ကြီးမြို့ခံတယောက်ကပြောပါတယ်ဖေဖော်ဝါရီလ9ရက်နေ့ကကြောက်မဲစစ်ရှောင်တွေခေလုံနေတဲ့ရက်ဆောင်မြို့နယ်ဂင်းခမ်းအုပ်စုအနီးမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSS တို့တိုက်ပွဲထပ်မံဖြစ်ပွားခဲ့လို့ဟိုပုံးမြို့နယ်မင်းပင်အုပ်စုဘုံကြီးကျောင်းကိုထပ်မံတင်းရှောင်ပြီးနောက်အခုဖေဖော်ဝါရီလ16ရက်နေ့မှာတောင်ကြီးမြို့အထိထပ်မံတင်းရှောင်လာခဲ့တာဖြစ်ပါတယ်လက်ရှိမှာစစ်ရှောင်တွေအတွက်နေရာထိုင်ခင်းကိုတောင်ကြီးမြို့ဝေလူဝန်ကျောင်းတိုက်ရှမ်းစာပေရင်ကျေးမှုရုံးတို့မှစီစဉ်ထားပေးပြီးစားရေးတောက်ရေးအတွက်အခက်အခဲဖြစ်နေကြပါတယ်
ပြည်ဖွဲ့လာစစ်ချောင်းနေမှာကြောက်တဲ့စည်ရင်တုမွန်မျိုးတန်းနေအခမ်းနာကိုမွန်ပြည်တပ်ပါတီထိန်းချုပ်နေမြင်နဲ့မွန်ဒေတာအနအပြားမှာကျင်းပခဲ့ကြပါတယ်လက်ရှိမှာနိုင်ငံရေးဆွေးနွေးပွဲတွေဖြစ်လာဖို့လာလာနေနေတယ်လို့2018တခုနှစ်စစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်ပိုင်းနိုင်ငံရေးပြည်ထနာကိုအင်အားသုံးဖြည့်ရှင်ခဲ့တာကြောင့်ပြည်သူတွေရဲ့အသက်အိုးအိမ်စီးဆိုင်နဲ့လူငယ်တွေရ mian ta thong thawai khayain data ri ne phya thong su au chou ye data ri ma le akhan na dwe ati ti jin ba khae cha ba de
aku tadin lwa ri go select tin set pi twa ma ba simat de phit bwa ni de chin pi ne ma 84 nin myaw chin myo da ni go sit kaun si ga myo ne dai ma jin ba pyu lo pho season ni de lo ti ya ba de တဖက်မှာလဲစစ်ကောင်စီကပြုတ်လုံမဲ့ချင်းမျိုးသားနေမှာပြည်သူတွေအနေနဲ့မပူပေါင်းကြဖို့ဖြစ်ပါတယ်ဆိုတဲ့အကြောင်းကိုတင်ပြပေးပါမယ်။
ချင်းပြည်နယ်ရှစ်မြို့နယ်စလုံးမှာကျင်းပပြုလုပ်ဖို့စီစဉ်နေတယ်လို့ချင်းပြည်နယ်စစ်ကောင်စီဝန်ကြီးဦးကျော်ငင်းကပြောပါတယ်။အဲ့မြို့နယ်အားလုံးတော့လုပ်ပါလို့ကျွန်တော်ပြောရတယ်။အဲ့ဒါဟိုကတမြို့နယ်ကိုခရိုင်မြို့ဆိုလို့ရှိရင်ကျွန်တော်အသိစိတ်ပံ့ဖို့မယ်။ရိုးရိုးမြို့နယ်ဆိုလို့ရှိရင်စင်ကာပူပံ့ဖို့ပြောထားတယ်။ဆန္ဒတော်မရဘူးခင်ဗျာဆန္ဒကဆန္ဒကမြို့ပြတ်နေပြီ အားလုံးစိတ်တိုင်းနေကြတဲ့အချိန်မှာကျွန်တော်တို့ကောင်စီရနေကျွန်တော်တို့တနုသားလုံးရဲ့လူစံတမပါဘဲနဲ့အဲ့လိုမျိုးလုပ်ခိုင်းနေတာတွေတော့ကျွန်တော်တို့ကမလုပ်ဖို့ရန်အတွက်ကျွန်တော်တားတင်ဖြစ်တယ်ဒါပေမဲ့လည်းကျွန်တော်တို့ PDF ညမောက်စီဂျီဒီစီထင်းချုပ်နေနေဒီမှာတော့ကျွန်တော်တို့ကလုပ်ဖို့အစီအစဉ်ရှိပါတယ်မင်းတမျိုးနဲ့ပြည်သူအုပ်ချုပ်ရေးအဖွဲ့ကလည်းစစ်ကောင်စီကနေကျင်းပမဲ့ ဝန်ကြီးဦးကျော်ငင်းကတော့ခုလိုပြောဆိုပါတယ်
ဦးရဲ့အမျိုးသားနေတော့ဒီလိုတားတာတော့မကောင်းဘူးလို့ကျွန်တော်ကမှန်းတယ်ဗျာကျွန်တော်ကတနေ့မှတစ်ခါချင်းပတ်တဲ့ပွဲဆိုတော့ခုဒီနေ့နဲ့အမျိုးသားနေကတော့မတားသင့်ဘူးကိုကြီးသင့်ပါလေကျွန်တော်လည်းဒီဆပါလေ
ချင်းပြည်နယ်မှာစစ်စင်ရေးတွေအကြီးကျယ်လှုပ်ဆောင်နေတဲ့အချိန်မှာချင်းမျိုးသားနေချင်းပတ်ဖို့စီစဉ်တာဟာအနှစ်သာရမဲ့နေတယ်လို့ထန်တလာမျိုးကစစ်ဘေးရှောင်တူကပြောပါတယ်
လူလူနေအင်းဒီကိုတော့ထန်တလာမဲ့မဟုတ်ပါဘူးနေနေရာတိုင်းမှာပဲအာတို့ဖြစ်စည်းတယ်ရတာချင်းမျိုးသားနဲ့လှုပ်ဆိုင်ရည်စရာပဲလေ
1950ခုနှစ်အောက်တိုဘာလ9ရက်နေ့မှာကျင်းပတဲ့ချင်းရေးရဝန်ကြီးအစည်းအဝေးမှာပထမဆုံးအကြိမ်ချင်းမျိုးသားငီလာခံကျင်းပတဲ့နေ့ရက်ကိုအစွဲပြုပြီးဖေဖော်ဝါရီလ20ရက်နေ့ကိုချင်းမျိုးသားနေ့အဖြစ်သတ်မှတ်ခဲ့ကြပြီးနှစ်စဉ်နှစ်တိုင်းစီကားတိုက်မြိုက်စွာကျင်းပလေးရှိရာကနေဒီနှစ်ဆိုရင်84နှစ်မြောက်ပြီးတော့မှဖြစ်ပါတယ်ခင်ဗျာ
ဆက်ပြီးတော့တရုတ်မြန်မာနယ်စပ်ကကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်နယ်မြေအတွင်းမှာရှိတဲ့စစ်ဘေးရှောင်စခန်းတချို့မှာတော့စားနပ်ရိက္ခာပြက်လက်တဲ့အခက်အခဲတွေနဲ့ကြုံနေကြရတယ်လို့စစ်ရှောင်တွေနဲ့စစ်ရှောင်စခန်းတာဝန်ခံတွေကပြောပါရယ်လက်တလုံးမှာရောသူတို့ဘယ်လိုမျိုးစားတောက်နေကြရလဲဆိုတာတွေကိုတော့ကျွန်မအမေကနေတင်ဆက်ပေးသွားမှာဖြစ်ပါရယ်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်စတုံးခရိုင်အတွင်းမှာရှိတဲ့မိုင်းတိုင်အမှတ်၈စစ်ဆောင်စခန်းမှာတော့ပုံမှန်ရနေတဲ့စားနပ်ရိက္ခာတွေမရောက်လာတဲ့အတွက်ဆန်နဲ့တခြားစားသောက်ကုန်တွေပြက်လက်ပြီးတော့အခက်အခဲတွေဖြစ်နေကြပါတယ်။မိုင်းတိုင်အမှတ်၈စစ်ဆောင်စခန်းကစစ်ဘေးရှောင်တွေကို2021ခုနှစ်ဒီဇင်ဘာလအထိလူမှုအဖွဲ့အစည်းတွေကနေစားနပ်ရိက္ခာတွေထောက်ပံ့ပေးခဲ့ကြပေမဲ့လည်းအခုနှစ်ဇန်နဝါရီလနဲ့ဖေဖော်ဝါရီလအတွင်းမှာတော့လားစင်ပုံမှန်ရနေကြစားနပ်ရိက္ခာတွေမရရှိသေးဘူးလို့စစ်ဆောင်မျိုးသားတယောက်ကပြောပါရယ်။
ဒီရခိုင်နယ်ပတ်သက်ပြီးတော့ပြောရမယ်ဆိုရင်တို့ဒီမှာတို့ခရုနာပုံဖော်ပြနေလို့တမ်းကိုစာနာထုတ်ပြန်ရပြောနေကြည့်နေတာတော့ဟုတ်ပါတယ်2021ခုဇန်နဝါရီနဲ့မတ်လတို့တို့ကြည့်အောင်မယ်လို့ပြောတယ်ဒါပေမဲ့တို့ကဒီနလဇန်နဝါရီနဲ့ဖေဖော်ဝါရီကြားမှာဒီခါမပူနိုင်သေးတာဖြစ်လို့ကျွန်တော်တို့ဒီမှာနေတဲ့ရလခံမျိုးဒီလိုသူ့ဒီကနည်းနည်းစာနာရခိုင်ပြေးလာတာရှိတယ်ပြေးလာတာရှိတယ်လို့အဲ့လိုဖြစ်နေတယ်
ကချင်ပြည်နယ်အတွင်း2017ခုနှစ်မှာပြန်လည်ဖြစ်ပွားလာခဲ့တဲ့စစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KNA တို့ကြားကတိုက်ပွဲတွေကြောင့် တင်းချောင်ရောက်ရှိလာတဲ့စစ်ဘေးရှောင်တွေခိုလုံနေတဲ့မိုင်တိုင်အမှတ်၈စစ်ရှောင်စခန်းကိုဂယုဏလူမှုအဖွဲ့စည်းကစာနယ်ရိက္ခာတွေထောက်ပံ့ပေးနေတာဖြစ်ပါတယ်လူတယောက်ကိုတော့ဆန်6ပီစီတလီတာစားတထုပ်လစဉ်ထောက်ပံ့ပေးခဲ့တာ2011ခုနှစ်ကနေ2022ခုနှစ်ဒီဇင်ဘာလအထိဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်2022ခုနှစ်မှာတော့နှစ်စန်းပိုင်းကနေအခုဖေဖော်ဝါရီလအထိအလူရှင်တွေနဲ့ပြည်내ညှိနှိုင်းမှုတွေပြုလုပ်နေကြတဲ့အတွက်ရိတ်ခါဖြန့်ဝေရေးမှာနှောက်နှေးနေရတာဖြစ်တယ်လို့စခန်းတာဝန်ခံကပြောပါတယ်။
အခုကရန်ကုန်ကလောဘန်တို့ရဲ့ဘာဒူနာရီနဲ့ပေါ့နော်အကောင်မတည်ရသေးဘူးငွေလက်ခံလို့မရသေးဘူးဆိုတဲ့အတန်လေးကြားပါလေပြီးတော့ဒီဆံမကြီးအစီဝေးလေးလုပ်နေတယ်လို့ပြောတယ်အဲကြောင့်ဒီတလနလဒီကြားမှာတော့နည်းနည်းကြောက်တာဖြစ်တာပေါ့
မိုင်တိုင်အမှတ်၈စစ်ဘေးရှောင်စခန်းဟာရွာ၅ရွာအိမ်ထောင်စု196အိမ်ထောင်စုလူဦးရေ423ဦးရှိတဲ့စစ်ရှောင်စခန်းဖြစ်ပါတယ်ရှင်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကိုကန်တပ်ဖွဲ့ကမြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ဥက္ကဋ္ဌဟောင်းဦးဖုံကြားရှင်ဖေဖော်ဝါရီလ16ရက်နေ့မနက်ပိုင်းမှာကွယ်လွန်သွားခဲ့တယ်လို့ MNDAA ကထုတ်ပြန်ကြေညာခဲ့ပါတယ်။ရခိုင်လက်နက်ကိုင် AA အဖွဲ့နဲ့ဆက်ဆက်တယ်လို့စွပ်စွဲခံရပြီးတရားရင်ဆိုင်နေရတဲ့မလွတ်သေးဘဲနောက်ထပ်ကြန့်ရှိနေသေးတဲ့90ကျော်ကိုအ мян ဆုံးလွတ်ပေးဖို့မိသားစုဝင်တွေကတောင်းဆိုထားပါတယ်။
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအမီပ
ါ။အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုမနက်ပြန်မနက်ခင်းမှလည်းတလဲပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့ကြာသာပတေးနေ့ညရဲ့အနောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးပြောပြပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတဲ့တနှစ်တာကာလအတွင်းအပြစ်မဲ့ပြည်သူတွေအပေါ်မှာမြန်မာစစ်တပ်ရဲ့ကျူးလွန်ခဲ့မှုတွေဟာရေတွက်လို့မရအောင်ကြီးမားကျယ်ပြန့်နေလို့အမေရိကန်နိုင်ငံသားရေးဌာနအရှိအာရှနဲ့ပစိဖိတ်ဒေသဆိုင်ရာအကြီးတန်းဒုလက်ထောက်နိုင်ငံသားရေးဝန်ကြီးခင်မွိုင်းကဒီကနေ့အောက်လွှတ်တော်မှာထွက်ဆိုဖို့အတွက်ပြင်ဆင်ထားတဲ့အမူကြမ်းမှာဖော်ပြထားပါတယ်အခုကျမတို့သတင်းချင်းချုပ်တင်ဆက်နေတဲ့အချိန်မှာပဲအမေရိကန်အောက်လွှတ်တော်အာရှပစိဖိတ်ဗဟိုအာရှဒေသများနဲ့လက်နက်မပြန့်ပွားရေးဆိုင်ရာဆက်ကော်မတီမှမြမအရေးကြနာပွဲတရက်ကျင်းပနေပါတယ်အကြီးတန်းဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးနဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအေဂျင်စီ USAID ရဲ့ဒုတိယအကြီးအကဲခရစ်ဟတ်တို့ကလည်းတင်ပြပြောဆိုဖို့ရှိပါတယ်မြမအကြက်တဲဆီယနာတိန်တစ်နှစ်ပြည့်ပြီးတဲ့နောက်လို့ဆိုရမယ့်ခေါင်းစဉ်နဲ့ကျင်းပတဲ့ဒီကြားနာပွဲအကြောင်းရဲ့အသေးစိတ်ကိုတော့ကျမတို့ VOA မြန်မာပိုင်းရဲ့တောက်ကြနေမနက်ခင်း6နာရီအစီအစဉ်မှာထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။အာဆီယံနိုင်ငံတွေကြားကွဲလွဲချက်နဲ့သဘောထားမတူညီတာတွေရှိပေမဲ့အကောင်ဆုံးဖြေရှင်းနိုင်မှုကြိုးပမ်းနေတဲ့အကြောင်းမြန်မာနိုင်ငံပါဝင်ခြင်းမရှိတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးအပြီးဒီကမ်ဘောဒီးယားရဲ့နိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။တချို့ကိစ္စတွေမှာအခါအာရစွာသဘောထားကွဲလွဲမှုတွေရှိမယ်ဆိုတာတန်ရမရှိပါဘူးဘယ်မိသားစုမဆိုဒါမျိုးရှိတာပါပဲလို့ကမ်ဘောဒီးယားနိုင်ငံသားကြီးဝန်ကြီးကပြောသွားတာပါဒါပေမဲ့လည်းအာဆီယံကခိုင်မာတဲ့မိသားစုတစုဖြစ်ပြီးတော့အခက်အခဲတွေကိုအကောင်ဆုံးဖြေရှင်းသွားမယ်လို့သူကပြောပါတယ်မြန်မာနိုင်ငံကိုရှေ့လာထဲမှာတွားခွင့်ရဖို့နဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပါတွေ့ဆုံခွင့်ရဖို့အတွက်စစ်ကောင်စီရဲ့သဘောတူညီချက်ရဖို့စောင့်နေပါတယ်လို့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ်ဘောဒီးယားနိုင်ငံသားရေးဝန်ကြီးကဒီကနေ့ဖနမ်ပင်မှာပြောဆိုလိုက်ပါတယ်စစ်ကောင်စီဘက်က NUG ကိုအကြမ်းဖက်အဖြစ်နဲ့သတ်မှတ်ထားတဲ့အတွက်အခုချိန်ထိအာဆီယံအနေနဲ့တော့ NUG နဲ့ဆက်သွယ်ပြောဆိုတာမျိုးမရှိသေးဘူးလို့လည်းသူကပြောပါတယ်မြန်မာနိုင်ငံကိုရှေ့လာထဲမှာတွားဖို့ပြင်ဆင်နေတဲ့အာဆီယံအထူးကိုယ်စားလှယ်အနေနဲ့ NUG တွေနဲ့တွေ့ဆုံဖို့ပါမလေးရှားနိုင်ငံသားရေးဝန်ကြီးကလည်းဒီကနေ့ထပ်ပြီးတော့တိုက်တွန်းလိုက်ပါတယ်ဒီခီးစဉ်တွင်မှာတွေ့ဆုံခွင့်ရတဲ့စည်းရင်းတွေကိုဖနမ်ပင်မှာနှစ်ရက်ကြာကျင်းပခဲ့တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲကိုတက်ရောက်နေတဲ့မလေးရှားနိုင်ငံသားရေးဝန်ကြီးကသူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာရေးသားဖော်ပြထားတာဖြစ်ပါတယ်ရှင်ဒီကနေ့အတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲကြာသာပတေးနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကအလိမ်မာဖြစ်ပါတယ်ရှင်စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာတွေကတော့ Nashwan Khalil နဲ့
PJLS လို့ဖြစ်ပါတယ်။ကျွန်မကဆုမမဒီညအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American အတန်ရဲ့ကြာသပတေးနေ့ညပိုင်းအခုထုတ်လင်းခဲ့တဲ့အစီအစဉ်လေးကိုအစီအစဉ်ပြည့်ပြည့်ချင်းည10နာရီကနေ17နာရီထိတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမာဘေးပြာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်။
This program has come to you from the Voice of America, Washington.